Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဗျာ American Bureau of Washington DC မြို့တော် View American တန်ကနေ2022ခုနှစ်မတ်လ25ရက်ခြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ9 kilometer 1925 30နဲ့ line meter 190ပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်အမူကတော့ကျွန်တော်ရန်နိုင်ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာတော့ဆရာနာသိမှုကိုစန့်ကျင်ဆန္ဒပြပွဲတွေဒီနေ့နိုင်ငံတော်မှာဆက်လက်ဖြစ်ပွားခဲ့ပြီးတော့ရဲနဲ့စစ်တပ်ကပြစ်ခတ်နေနေမှုတွေကြောင့်တောင်ကြီးမြို့မှာတော့တိုက်စုံတာတွေရှိခဲ့ပါတယ
်အခုလောလောဆယ်ကတော့နေရောက်ပေါ့နော်နေရောက်ကြည့်ပါတယ်တယောက်ကတော့ hand shot ပေါ့နော်တယောက်ကတော့ဟိုဟာပြန်ချီပေါက်ပြီးမှဟိုဟာချစ်သွားတယ်ကိုယ်လုံးစေတော့အဒီသူအနောက်မြို့ပတ်လမ်းဘက်မှာပြင်သွားပြည့်နေတာပေါ့နော်။နည်းနည်းအကျန်းထက်နေအဖက်ဒီမှာအနောက်မြို့ပတ်လမ်း။
တောင်ကြီးမြို့ကန်တူဖြောသွားတာဖြစ်ပါတယ်။ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါ။ဒါပြင်ဖန်ခံရတဲ့သတင်းတောက်တွေကိုဒီနေ့ရုံးထုတ်ခဲ့လို့နောက်ထပ်ထပ်ဖန်တာတွေလည်းရှိတဲ့အကြောင်း။တခါကချင်းပြည်နယ်က KIA နဲ့မြန်မာစစ်တပ်တို့တိုက်ပွဲအခြေအနေပါဝင်ရွှေတရီကန်ဒေသကလာတဲ့စိတ်ကြွဆေးပြား30ထိုင်းနိုင်ငံမှာဒီနေ့ဖမ်းမိတဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ဒီခြာတော်ရင်းနေ့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံအနှံ့မြို့တွေမှာမနေ့ဗုဒ္ဓနေ့ရောကအတန်တိတ်တပိတ်ဆင်နွှဲခဲ့ကြပြီမဲ့ဒီနေ့တော့လမ်းမပေါ်ထွက်ချီတက်ဆန္ဒပြတာတွေကိုပြန်လှုပ်လာကြပါတယ်ရန်ကုန်မုံရွာမန္တလေးမိထီလာပခုတ်ကူပဲခူးတဝဲပြင်ဦးလွင်ကတားဆားတဲ့မြို့တွေမှာလူထောင်ချီပါဝင်တဲ့တပိတ်တွေအာယုံဦးတပိတ်တွေအပြင်ဆိုင်ကယ်တပိတ်တွေပြုလုပ်ခဲ့ကြပါတယ မန္တလေးမြို့ကအကြမ်းမဖက်အာဏာဖီဆန်ရေးစီဗီယံလှုပ်ရှားနေသူဆရာဝန်တွေအပါအဝင်ကျန်းမာရေးဝန်ထမ်းတွေစိုက်ကယ်တွေနဲ့စီတန်းလှည့်လည်ဆန္ဒပြတယ်မျိုးဖြစ်ပါတယ်။အလားတူလမ်းလျှောက်ချီတဲ့ဆန္ဒပြကြသူတွေလည်းအများအပြားရှိပါတယ်။တောင်ကြီးမြို့ကဆန္ဒပြပွဲမှာတော့စစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွင်းလို့မြို့သား၂ယောက်တနက်ထံရနဲ့တေဆုံးပါတယ်။မိုးညင်းမြို့နယ်မှာလည်းတယောက်တည်းဆုံးတယ်လို့မျက်မြင်တွေကပြောပါတယ်။ဖအံမှာလည်းမနေ့ပိုင်းစန္ဒပြသူတွေကိုရဲတပ်ဖွဲ့ကပြစ်ခတ်လို့၃ယောက်ထက်မနည်းဒဏ်ရာရခဲ့တယ်လို့မျက်မြင်တွေက VOA ကိုပြောပါတယ်။မော်လမြိုင်မှာတော့လူ၂၀ကျော်ဖမ်းဆီးခံရပါတယ်။ဒါအပြင်စကိုင်းတိုင်းခင်ဦးမြို့မှာလည်း၃ယောက်တနက်ဒဏ်ရာရခဲ့ပြီးတော့၁၀ယောက်ထက်မနည်းဖမ်းဆီးခံရပါတယ်။မင်းများကလည်းကျောက်ဘရောင်းမြို့မှာဒီစစ်တပ်ကပြစ်ခတ်လို့အသက်23နှစ်အရွယ်မျိုးသားတယောက်တည်းဆုံးပါတယ်။စစ်တပ်ကနေရောညပါပြစ်ခတ်ဖြိုခွင်းလို့တေဆုံးတရားရရရှိနေပေမဲ့မြို့တော်များမှာဒီပုံစံမျိုးစုံနဲ့ဆန္ဒထုတ်ဖော်တာတွေအချိန်မပြတ်ဆက်ပြီးတော့ရှိနေပါတယ်။ရန်ကုန်မြို့မှာဆိုရင်ဆရာနာရှင်ကိုစန့်ကျင်ဆန္ဒပြသူတွေဟာမိုးမလင်းငင်တွေကလက်မတွေပေါ်မှာပြန်ပြီးတော့ရောက်လာခဲ့ပါတယ်။လိုင်အင်းစိန်မရန်ကုန်တန်ရင်တာဥကလာတာမွေစတဲ့မြို့နယ်တွေမှာအာယုံဥသပိတ်တွေကိုနေရာအနှံ့ဆင်နွှဲခဲ့ကြပြီးတော့မြောက်တကုံတာကီတာနဲ့တင်ကန်းကျွန်းမြို့နယ်တွေမှာလမ်းလျှောက်ချီတက်ဆန္ဒပြပွဲတွေလုပ်ခဲ့ပါတယ်။ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကဖြိုခွင်းလို့တင်ကန်းကျွန်းသုဝနာမှာ၃ယောက်ထက်မနည်းဒဏ်ရာရရှိထားပြီးတော့၁၀ယောက်ထက်မနည်းဖမ်းဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်။တင်ကန်းကျွန်းလမ်းမပေါ်ကအတားဆီးလုထားတဲ့တာယာတွေမိလောင်နေတာကိုလည်းတွေ့ရပါတယ်။ရန်ကုန်မြို့ရဲမြို့နယ်တော်တော်များများမှာလမ်းပေါ်ထွက်ချီတက်ကြတဲ့လမ်းလျှောက်တပိတ်တွေအပြင်လူမဲ့တပိတ်ဆေးရနာရှင်ဆန်းကျင်ကျောင်းစာသားချိတ်ဆွဲထားတဲ့မိုးပြပူပေါင်းတပိတ်တွေနဲ့ဆန္ဒပြမှုပုံစံမျိုးစုံကိုလှုပ်ခဲ့ကြပါတယ်။စစ်တပ်ထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းကြီးနှစ်ခုကိုအမေရိကန်အစိုးရကအရေးယူတန်ခတ်ပိတ်ဆို့လိုက်ပါတယ်။မြမစီးပွားရေးဥပိုင် Limited MEHL နဲ့မြမစီးပွားရေး Corporation MECO ရဲ့လုပ်ငန်းကဏ္ဍတော်တော်များများကိုစစ်တပ်ကထိန်းချုပ်ထားပြီးတော့စီးပွားရေးအကျိုးအမြတ်အထူးအခွင့်အရေးတွေကိုခံစားနေတယ်လို့တန်ခတ်လိုက်တဲ့ American ဗဏ္ဍာရေးဝန်ကြီးဌာနရဲ့နိုင်ငံသားပိုင်ဆိုင်မှုထိန်းချုပ်ရေးရုံးကထုတ်ပြန်ပါတယ်။ကုန်သွယ်ရေး၊သဘာဝအရေးမြင့်ဒူဖော်ရေး၊အဖျော်ယမကစစ်လိတ်နဲ့လူသုံးကုန်ပစ္စည်းလုပ်ငန်းတွေအပါအဝင်မြမစီးပွားရေးလုပ်ငန်းတွေမှာစစ်တပ်ရဲ့လုပ်ငန်းကြီးတွေကလဝကြီးအုပ်ထားတယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။မြန်မာပြည်သူတွေနဲ့အမေရိကန်အစိုးရကရပ်တည်နေပြီးတော့ဒီမိုကရေစီနည်းလမ်းကျရွေးကောက်ထားတဲ့အရသာအစိုးရလက်ကိုအာဏာပြန်အပ်ပါလို့အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနရဲ့နိုင်ငံခြားပိုင်ဆိုင်မှုထိန်းချုပ်ရေးယုံညွှန်ကြားရေးမှူးအန်ဒရီယာကက်ခီကပြောပါတယ်။စစ်အစိုးရဝင်ငွေရဖို့အဓိကဝင်ငွေရှာပေးနေတဲ့ဒီလုပ်ငန်းကြီးနှစ်ခုကိုပြစ်မှတ်ထားပြီးဗဏ္ဍာရေးဌာနကအရေးယူတန်ခတ်လိုက်တာဖြစ်တယ်လို့လည်းသူကပြောပါတယ်။အရသာအစိုးရကိုစစ်ကောင်းဆောင်တွေဖယ်ရှားပြီးအာနာသိမ့်ခဲ့တာနဲ့ဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းနေတာတွေအတွက်အမေရိကန်ကတာဝန်ရှိသူတွေအပေါ်အရေးယူတန်ခတ်မှုတွေကိုလုပ်နေတာပါ Mala Nasania Nirungabe, Yamalanga Jeta Pue, Yetu Dawene, Tudia Bide, Winji Dawen Utadu, Tudia Bujoji, Tanline, Sissing Ye, a two appoint who Tudia Bujoji, Ansu of Ye, Jango Muga Sanabia the Rego, Jacan Nain Ninet, Dama Conesa Cone, Manadega Sanabia the Rego, Jacan Nain Ninet, Dama Donsa Donovo, American Suyaga, Ye Ujanka Kevare, Yamalanga Anna Dehugo, Dogian and Nine, American Suyaga. A year you don't have to do it, American Tamara Joe Biden got Tamara make Tobian Tarawa, that out. Yama Suya, Ningaza, Ayan Panda, Apia, American Pahuba Matare, Dollar Tip Billion go a thousand Lolumia on Tincho Tadalo, Pujo Muji may on Ayeta, on Piso, the meek can derive them on ne, through by signing Long and Ripple, Mala, Savanungabe, Janka, a year you gave away. American Siva Kudan Tanagale, Yamanango, Pogo, Dimbo Muri, Tincho Kevari. မြန်မာနိုင်ငံမှာလူခွင့်ရေချိုးဖောက်မှုတွေကိုအပြစ်တင်ထားတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလူခွင့်ရေးဆိုင်ရာအထူးတန်တမန်ဂျွန်အန်ဒရူးစ်ကိုကုလသမဂ္ဂလူခွင့်ရေးကောင်စီကနောက်ထပ်တစ်နှစ်လုပ်ပိုင်ခွင့်တက်တန်တိုးပေးခဲ့တယ်လို့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအခြေအနေကိုလေးဆယ်ခုနှစ်ကြိမ်နဲ့လေးဆယ်ကိုးကြိမ်မြောက်လူခွင့်ရေးကောင်စီအစည်းအဝေးတွေမှာမစ္စတာအန်ဒရူးစ The
military has increased its brutal repression and must be held to account. They must stop the use of force and allow the population to exercise their rights.
We strongly reject any measure which could lead Myanmar to international judicial system and any judgment that could erode the ongoing domestic
judicial system. ကိုနီကေဇာရဲ့အဖွဲ့တွေပြည်တဲ့ဒါပေါ်လင်စားတွေဝါတွေတုံးပြီးတော့ယာယီအင်္ဂလိပ်ကိုစောင့်နေကြရတာပါမိလောင်မှုအတွေ့ဆန်ရောက်တိစုံနေလို့ကုလသမဂ္ဂကပြောပါတယ်တုံးရ၄၀လောက်လည်းကြောက်ဆုံးနေစေဖြစ်ပါတယ်မိလောင်ခဲ့တဲ့နေရာတွေမှာနေစရာအင်္ဂလိပ်ကစေကံတွေကျောင်းတွေဈေးဆိုင်တွေအားလုံးပျက်စီးသွားတဲ့အတွက်အခြေခံစားအုံအားလုံးပြန်လည်တိစောက်ဖို့လာပါများစွာအချိန်ကြာနိုင်တယ်လို့ရွှေပြောင် အတန်းညာပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်တင်9653ညလိုင်းဒိုမီတာ25ကီလိုဟတ်11603ညလိုင်းဒိုမီတာ32ကီလိုဟတ်9339နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကီလိုဟတ်1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တက်တာရင်းနေညပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ကြောပြနေပါတယ်။AstraZeneca ကုမ္ပဏီထုတ် COVID-19 ကာကွယ်ဆေးရဲ့နောက်ဆုံးထိရောက်မှုရာဂိုင်းနှုန်းကိုကုမ္ပဏီကအနည်းငယ်လျှော့ပြီးကြောင်းလဲထုတ်ပြန်ပေးလိုက်ပါတယ်။နှစ်ကြိမ်ထိုးရတဲ့ဒီ AstraZeneca နဲ့အောက်ဆိုတက်သူတို့ပူးတွဲထုတ်တဲ့ဒီကာကွယ်ဆေးဟာအရင်က89ရာဂိုင်းနှုန်းထိရောက်တယ်လို့ထုတ်ပြန်ထားခဲ့ရကနေအခုနောက်ဆုံးလေ့လာချက်အရ86ရာဂိုင်းနှုန်းသာထိရောက်တယ်လို့မနေ့ကကြောင်းလဲထုတ်ပြန်လိုက်ပါတယ်။အမေရိကန်ကလူပေါင်း3000ကိုနောက်ဆုံးဆင့်ကာကွယ်ဆေးထိုးစက်သက်ရာကနေအခုလိုထိရောက်မှုအနည်းငယ်ရော့ချသွားတာကိုတွေ့လိုက်ရတာကတနင်္လာနေ့တုန်းကပဲ89ရာခိုင်နှုန်းထိရောက်ကြောင်းဒီတိုင်နဲ့ဆွေတင်အခြေစိုက်ဆေးကုမ္ပဏီကထုတ်ပြန်အပြီးလေးမှာဖြစ်လာတာပါဒါပေမဲ့အရင်တနင်္လာနေ့ထုတ်ပြန်ချက်အပြီးလေးမှာပဲအမေရိကန်ဆိုရရဲ့အဓိကဆေးဝါးစောင့်ကြည့်ရေးအေဂျင်စီကဒီ AstraZeneca ကုမ္ပဏီထုတ်ပြန်ချက်ထဲမှာ သိရှိတဲ့အဟောင်းကိုပြန်သုံးထားနိုင်တယ်လို့ထောက်ပြခဲ့တာကြောင့်တန်တရားတွေစဖြစ်လာခဲ့ပါတယ်။အခုလိုအချိန်မှာဟောင်ကောင်းမှလည်းတခြားကုမ္ပဏီဖိုင်ဇာနဲ့ဘိုင်အိုအန်တက်ထောက်ကာကွယ်ဆေးကိုမထိုးဖို့မနေ့ကရက်ဆိုင်လိုက်ပါတယ်။ဒီဆေးကိုတရုတ်ဆေးကုမ္ပဏီ Fosun Pharma ကဖြန့်ဖြူးပေးခဲ့ရမှာဆေးပလင်းဖုံးမလုံတာနဲ့ကွဲတာတွေတွေ့ခဲ့ရပြီးအခုလိုဆိုင်ငံ့လိုက်ကြပါခင်ဗျာ။ American သမ္မတ Joe Biden အနေနဲ့ သမ္မတ ဖြစ်လာပြီးပထမဆုံးသတင်းစာရှင်းလင်းပွဲဒီနေ့လို့ဖို့ရှိနေကမြန်မာနိုင်ငံအကြောင်းလဲအမေးခံရနိုင်ပါတယ်။ဇန်နဝါရီလမှာသမ္မတတာဝန်စာယူခဲ့တဲ့ Biden ရဲ့အင်ဂျီတော်ရှေ့ဘက်ခံမှာလုံးမဲ့ဒီသတင်းစာရှင်းလင်းပွဲဟာဆယ်စုနှစ်၄ခုအတွင်းနောက်ကျဆုံးလုပ်တဲ့သမ္မတပြည်သတင်းစာရှင်းလင်းပွဲလည်းဖြစ်ပါတယ်။ Biden အနေနဲ့သမ္မတဖြစ်လာခဲ့ပြီးတောက်လျှောက်သူ့ရဲ့ကြောခွင့်ရနိုင်ပဲနေ့စဉ်သတင်းစာရှင်းလင်းပွဲတွေကိုလွှဲထားခဲ့ပြီးအခုသတင်းတောက်တွေမိတာကိုဖြေမှာကတော့ American ပြည်သူတွေအတွက်သတင်းစကားပွားရေးအခွင့်အလမ်းပါလို့ပြောခွင့်ရကြံစည်ခဲ့ကဆိုပါတယ်။ပြောခွင့်ရစကားခဲ့ကဆက်ပြီးသမ္မတဘိုင်ဒန်အနေနဲ့သူပြောချင်တာတွေသတင်းစကားပွားချင်တာတွေနောက်ဆုံးဖြစ်နေတာတွေအတွက်ဖြည့်ဆည်းပေးနိုင်တာတွေကိုစဉ်းစားထားပြီးလွတ်လပ်တဲ့သတင်းမီဒီယာနဲ့တွဲဆုံခွင့်အတွက်ဆောင်စားနေပြီလို့ထင်မြင်မိကြောင်းပြောခဲ့ပါတယ်။ဒီပွဲမှာသမ္မတဘိုင်ဒန်အမေရိကန်အနေနဲ့ပြ ဲ့ဆောင်ရွက်မှုတွေလည်းပါဝင်နိုင်ပါတယ်။နိုင်ငံတကာသတင်းသက်မှာတော့အီရန်နျူကလ িয়ার သဘောတူချက်ကိုပြန်ဆက်သွင်းမှုမကြာခင်ကမြောက်ကိုရီးယားရဲ့မဆိုင်ထုံးစမ်းသပ်မှုမြန်မာနိုင်ငံကအခြေအနေနဲ့အမေရိကန်နဲ့တရုတ်ရုရှားတို့နဲ့ဆက်ဆံရေးတွေကြောင့်အမေခံဖို့ရှိနိုင်ပါတယ်ခင်။မြောက်ကိုရီးယားအနေနဲ့တာဘူအဝေးထိန်းမဆိုင်ထုံးစမ်းသပ်မှုမျိုးဒီမနက်လှုပ်ဆောင်ခဲ့တဲ့ပေါ်အမေရိကန်ဘက်ကလည်းကြေညာချက်ထုတ်ဝေဖန်သတိပေးလိုက်ပါတယ်။အခုမြောက်ကိုရီးယားစမ်းသပ်ပြစ်ခတ်မှုကအမေရိကန်သမ္မတဂျိုးဘိုက်ဒန်တက်လာပြီးပထမဆုံးဖြစ်ကတရုတ်နဲ့တင်းမာခဲ့တဲ့အမေရိကန်နိုင်ငံရဲ့ဝင်ကြီးရဲ့ data ring ခီးစဉ်အပြီးလေးမှာလည်းဖြစ်လာတာပါ။အခုမြောက်ကိုရီးယားပြစ်လိုက်တဲ့ဒီမဆိုင်ထုံးနှစ်ခုဟာဂျပန်ရေပိုင်နဲ့အပြင်ဘက်ကိုကျသွားခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်ယိုရှိဟီဒေဆူဂါကဆိုလိုက်ပါတယ်။တောင်ကိုရီးယားကာကွယ်ဝန်ကြီးဌာနကလည်းဒီမစ်ဆိုင်းတုံးနှလုံးကိုမြောက်ကိုရီးယားရဲ့တောင်ဟမ်ပြောင်းပြည်နယ်ကနေပြစ်လွတ်ခဲ့တာဖြစ်ပြီးအကွာဝေးမိုင်280နီးပါးနဲ့အမြင့်မိုင်38မိုင်ကျော်အမြင့်ထိရောက်ခဲ့တယ်လို့ဆိုပါတယ်။အမေရိကန်ရဲ့ Indo-Pacific စစ်ဌာနချုပ်ကပြောခွင့်ရဖို့ကြီးမိုက်ကပ်ကာကဒီမစ်ဆိုင်းပြစ်လွတ်မှုကိုသိရှိထားပြီးစောင့်ကြည့်နေတဲ့ဒါကအိန္ဒိယတွင်တဲ့နိုင်ငံတကာအတိုင်းဝိုင်းပေါ်မြောက်ကိုရီးယားရဲ့တရားမဝင်လက်နက်ချင်းချောက်မှုကြီးကိုမိမောင်းထုတ်ပြလိုက်တာပါလို့ကြေညာချက်ထုတ်ဝေဖန်လိုက်ပါတယ်။ဒါအပြင်တောင်ကိုရီးယားနဲ့ဂျပန်မဟာမိတ်တွေလုံခြုံရေးအတွက်လည်းအမေရိကန်ဘက်ကအကာအကွယ်ပေးဖို့တန်တိချန်ကတော့ခိုင်ခိုင်မြဲမြဲအပြည့်အဝကိုဆက်ရှိနေပါတယ်လို့ဒီကြေညာချက်ထဲမှာထည့်သွင်းသတိပေးခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ယိုရှိဟီဒေဆူဂါကကမ္ဘာ့အိုလံပစ်ပွဲလက်ရကမ်းပဲကျန်တော့တယ်လို့ဆိုလိုက်ပါတယ်။အိုလံပစ်မိရှူတိုင်းလှည့်ပွဲစတင်ပြီးမှအခုလိုပြောလိုက်တာပါဝန်ကြီးချုပ်စုကာကကိုဗစ်ကြောင့်ရှေ့ဆိုင်လာခဲ့ရတဲ့ဒီတိုကျို2020အိုလံပစ်ပွဲမိရှူတိုင်းစလှည့်တာကိုကြိုဆိုလိုက်ပြီးအခုလိုမကြာခင်လက်တွေ့ဖြစ်လာတော့မှကကြီးသူတွေအတွက်ဝမ်းသာစရာထစ်ထုံးမှုကြီးပါလို့ဒီနေ့အပတရပြောလိုက်ပါတယ
်ဝန်ကြီးစုကာစတုစရူစေကာရီဘေပါ
ဒီနေ့စတင်လိုက်တဲ့မိရှူတိုင်းဆက်လက်ပွဲကြောင့်ကြီးသူတွေအနေနဲ့အိုလံပစ်ပွဲနဲ့မတန်ဆွမ်းအိုလံပစ်ပြိုင်ပွဲတွေလက်တကမ်းလူမှာပဲရှိတော်တယ်လို့ခန်းစားချက်ဖြစ်စေနိုင်ပြီးကြီးမားတဲ့အခွင့်အလမ်းကြီးပွင့်သွားပါပြီ။ဒီအချိန်ဟုန်ဒေတာတိုင်းမှာဆက်မြင်မလာဖို့ကိုလည်းမျှော်လင့်ထားပါတယ်လို့ပြောသွားတာပါ။ဒီနေ့စတင်လိုက်တဲ့121ရက်ကြာမဲ့ဒီအိုလံပစ်မိရှူတိုင်းဂျပန်တဝမ်းလက်လည်ပွဲကြီးကိုနောက်ဆုံးတိုကျိုမြို့တော်မှာဇူလိုင်21ရက်အကြီးအကျယ်ကျင်းပဖို့ပြင်ထားတဲ့အိုလံပစ်ဖွင့်ပွဲအခမ်းအနားကြီးနဲ့လှလှပပဆုံးသက်ဖို့ရှိချပါတယ်။ဒီအိုလံပစ်ပွဲစီစဉ်သူတွေဘက်ကတော့ဂျပန်ပြည်သူတွေအနေနဲ့အားပေးထောက်ခံမှုတွေမြင်မာလာဖို့မျှော်လင့်နေချိန်မှာအခုချိန်ထိရထားတဲ့လူမှုစစ်တမ်းတွေရတော့အများစု80ရာခိုင်နှုန်းကဒီပွဲကိုမကြိုဆိုကြကြပဲဖက်ရွှေပေးဖို့ဒါမှမဟုတ်လုံးဝဖျက်သိမ်းလိုက်ဖို့ကြော်ထားပါတယ်ခင
်နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မော်နဲ့ကိုဝင်းမင်းတို့ထင်ရှားပေးခဲ့တာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့နိုင်ငံတော်ဝန်ကဆန္ဒပြပွဲသတင်းတွေကိုပြောပြကြပါတယ်။ဆရာနာသိမှုကိုစန့်ကျင်ကန့်ကွက်မှုတွေနိုင်ငံတော်ဝန်ဤမျိုးစုံနဲ့ဆက်လက်ပြုလုပ်နေကြတဲ့အချိန်တည်းမှာပဲအကြမ်းဖက်ဖြုတ်ခွဲမှုတွေလည်းဇက်တိုက်ရှိနေတာကြောင့်နေစဉ်နှိပါအသက်ဆုံးရှုံးမှုတွေဖြစ်နေပါတယ်။ဒီမှာနိုင်ငံတော်ဝန်ဆန္ဒပြသူတွေကိုအကြမ်းဖက်ဖြုတ်ခွဲခဲ့တဲ့နောက်ဆုံးအခြေအနေတွေကိုတော့ကိုဇော်ဝင်းနိုင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
ဒ Tigne Mala Nasanganima, Mimanangan Tawan Sanda Potomuri, Pipo Gedi, Sitane Yetapuega, Picatajan, Teson Turi, Shigadlu, Pansi Kara, Rile, Shigabare, Champion Downy Mumaro, Sanabia the Bego, Sitane Yetapuega, Picatajan, Tesongarello, Downy Mugan to Uga Piovare.
Kulorozero, Neobon, Neoti, Diawaro, Hashogon, Diawaro, was a cheap bobbing of Washitore.
ကျန်တဲ့နေအဲ့ဒီမှာအနောက်မြို့ပတ်လမ်းဖက်တွေမှာအာတရောက်ကတော့ဒီဆုံးသွားရင်နောက်တရောက်ကတော့ကွန်ဖိုင်းနံပါတ်ဖြစ်တယ်ဒါပေမဲ့ဟိုအချင်းကြီးမကောင်းဘူးဟိုသူကကြီးပေါက်သွားတယ်ဆိုတော့အချင်းကြီးတော့မကောင်းအဲ့ဒီဟာတော့ဟိုကွန်ဖိုင်းနံပါတ်ဖြစ်တယ်ဟိုတရောက်ကတော့ကွန်ဖိုင်းဒါပေမဲ့တိုင်းရဲ့တပည့်ရောချုပ်ခွင့်ပြီးတော့တောက်လျှောက်သူတို့အဲ့မှာကန်ကန်မြို့မှာဖက်တွေ
ခြေသေးတဲ့လူတွေတော့တော့မြို့ထဲမှာထက်ထိခိုက်နိုင်ရမှာရှိနေတယ်။အဲသူကတော့ငါးဦးစီကိုပြောရဲ။ဒါပေမဲ့တော့ဒီဒီကြိုက်အဲလက်ကိုတန်ရတဲ့သူကတော့စေကူတာမှုခံနေတယ်၊ခုံချောင်းထဲမှာရုပ်ကူတာမှုခံနေတယ်ဒီမှာသူကဟိုဒါရောက်ခွင့်ပြုမှုတွေဆက်နေတယ်။အဲလိုတော့ခွင့်ခံနိုင်ရတာကြည့်ကြရဲ။ဆန်ရပြက်လက်ပြက်လို့မိပါဆန်နိုင်ရတယ်ပေါ့။အဲလိုတော့ခွင့်ခံနိုင်ရတယ်။ဟုတ်ကဲ့မျိုးကတော့မျိုးဝင်ပြီးရှောင်ပြီးဘေးနားရွာကြီးကိုတောက်ခုတ်လို့မရဘူး
။ဒါအပြင်မော်လမြိုင်မြို့မှာလည်းဆန္ဒဖော်ထုတ်သူတွေကိုပြစ်ခတ်ဖြိုခွင်းတာကြောင့်ဒဏ်ရာရသူတွေရှိခဲ့ပြီးလူ20တဲ့မနေ့ဖမ်းဆီးခံခဲ့ရတယ်လို့မော်လမြိုင်မြို့ကတူကလည်းပြောပါတယ်
။မနေ့ကပြစ်ကြတော့ကျောင်းသားလေးတွေကဟိုလူမှုရန်ရောက်ခွက်ကြတော့ပြည်တယ်။ဒီနောက်ပိုင်းမှာလေအဲ့ဒီဘက်ကိုပြေးဝင်ကြတော့အဲ့ဒီမှာသူတို့လိုက်ခံတော့နော်အခုဒီတရားဆုံး16ရောက်ပါတော့ပြောတယ်16ရောက်တော့ပါတော့ပါတဲ့ခါကျတော့ကျန်တာကျန်တာလည်းအဲ့ဒီရပ်ကွက်မှာပြင်းပြီးတော့တိုင်ကင်နဲ့အုပ်စုကသူတို့တခြားနေရာနေဌာနပြန်ပြရည်ပေါ်လေးပြန်ခေါ်ထုတ်တော့ရဲရီပြန်ခေါ်ထုတ်တော့အခုတော့အဲ့ဒီမှာပြင်းပြီးနေတဲ့ကလေးတော့လို့ပါပြီလမ်းမကြီးပါတော့9နဲ့6နဲ့တော့လမ်းပိတ်ထားတယ်စကားဒီဘက်ကပြေဆုံးတော့မရှိဘူးဒီဆုံးမရှိမနေ့ကဆိုရင်3ယောက်ရှိတယ်ပေါ့နော်တယောက်ကစီစင်းနေတယ်။နောက်2ယောက်လား3ယောက်လားဒီကောင်သားပါကြီးရှိရပါလား
။ကချင်ပြည်နယ်မွန်းညင်းမြို့မှာလဲဆန္ဒဖော်ထုတ်သူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွင်းတာကြောင့်တဦးတိတ်ဆုံးပြီး3ဦးတည်းမနေ့ဒဏ်ရာရခဲ့တယ်လို့မွန်းညင်းဒေသခံတွေကပြောပါတယ်။မန္တလေးမြို့မှာလဲလက်နက်ကင်တပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်မနေ့ညကစစ်ကြောတက်လူငယ်တဦးတိတ်ဆုံးခဲ့ပါတယ်။စစ်ကောင်စီစန့်ကျင်ရေးဆန္ဒဖော်ထုတ်တာတွေကြောင့်တိတ်ဆုံးသူ300နီးပါးရှိလာပြီးဖန်စီခံရသူကလည်း2000ကျော်ရှိနေတာပါ။မနေ့မှလ24ရက်နေ့မှာတော့ဖန်စီထင်းသိမ်းထားသူ900ဝန်းကျင်လောက်ကိုပြန်လွတ်ပေးခဲ့ပါတယ်ခင်ဗျာ
။နိုင်ငံတော်ဝန်ကဒီနေ့ဆန္ဒပြပွဲနောက်ဆုံးအခြေအနေတွေကိုကိုဇော်ဝင်းလိုင်ဖော်ပြထားတာဖြစ်ပါတယ်။အခုတစ်ခါတော့ဖန်ခံရတဲ့တရင်တောက်ဒီတရားရုံးထုတ်တာနဲ့ပတ်သက်ပြီးတော့ပြောပြကြပါမယ်။ရန်ကုန်ကဒီဆန္ဒပြပွဲမှာတရင်ရယူရင်ဖန်စီခံခဲ့ရတဲ့တရင်တောက်တချို့ဒီကနေ့ထောင်တွင်းယာယီတရားရုံးမှာရုံးထုတ်ဆစ်ဆီးခဲ့သလိုနေသတင်းတော့တချို့လည်းဒီနေ့မှာထပ်မံပြီးတော့ဖန်စီခံခဲ့ရပါတယ်။အပြည့်စုံကိုတော့ view သတင်းတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဆေးရနာသိမ်းမှုကိုကန့်ကွက်ဆန့်ကျင်တဲ့ရန်ကုန်ကဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွဲမှုတွေနဲ့ပတ်သက်ပြီးသတင်းရယူရင်းနဲ့သတင်းနောက်6ဦးဖန်စီခံခဲ့ရတာပါ။ဒီသတင်းနောက်6ဦးထဲမှာမနေ့တုန်းကတော့ AP သတင်းဌာနကဦးသိန်းစောလွတ်မြောက်ခဲ့ပါတယ်။ကျန်တဲ့9ယောက်ကိုတော့ပြီးခဲ့တဲ့ရက်ပိုင်းကပုံမှန်905ကာကြီးဆိုပြီးတက်မတော်ပြုတ်ကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်နဲ့တရားစွဲထားပါတယ်။ဒီကနေ့မတ်လ25ရက်နေ့မှာတော့ဖန်စီခံသတင်းသမားတွေကမြမနောင်းသတင်းတော့မက်ကေစင်နှွေးကိုထောင်တွင်းယာယီတရားရုံးမှာရုံးထုတ်စစ်ဆေးခဲ့တယ်လို့တရားလွတ်တော်ရှင်နေဒေါ်နီလာခိုင်က VOA ကိုပြောပြပါတယ်
။ဒါဒီနေ့ကသူအမှုတည်ညွန်ကြတဲ့ပေါ့နော်။ဖြစ်စဉ်အကြောင်းအရာလေးကျွန်မဒီနေ့မတွေ့ရသေးတဲ့အတွက်အဲ့ဒါလေးတွေ့ပြီးကျွန်မတောင်းတယ်။အဲပြီးတွေ့တယ်ဒီနေ့ကျွန်မအမှုဖြစ်စဉ်လေးတွေဖြစ်ခဲ့တယ်နော်။ဒီလိုလောက်ဆောင်ချက်ကတော့အတော့ပဲရှိတယ်။အဲယနေ့ကပြန်ချိန်လာတယ်။ရှိရနေကျေးဇူးပါတယ်။ပုံမှန်တော့ငါကတက်ကကြီးနေပဲပေါ့နော်။ဒီသတင်းရယူရင်သတင်းရယူရင်လည်းဒီလိုလှုပ်တော့တယ်။ တရားမလို့ငါကကြည့်နေဆွဲရတူရောဒီလေလူကနေပေါ့နော်တိုင်းစာမှရေးထားတော့ဒီမှာလက်ရှိကြည့်ချက်အရသိရတယ်တကယ်ကမှဒီရာဟုဒီရာဟုနေတော့ကျွန်တော်တို့သိတာမှာပေါ့
မြန်မာနိုင်ငံသတင်းတော့မက်ကီစင်နှွေးလိုပဲဒီကနေ့မှာအလွတ်တန်းသတင်းတော့ဦးစိုးရာစာထွန်းကိုရုံထုတ်ခဲ့ပါတယ်သူ့ကိုတော့လာမယ့်ဧပြီလ၈ရက်နေ့မှာထပ်ပြီးတော့ရုံထုတ်သွားဖို့ရှိပါတယ်သူ့ကိုလည်းမက်ကီစင်နှွေးလိုပဲပုံမှန်905ကကြီးနဲ့တရားစွဲထားပါတယ်ကမာရွတ်မြို့မှာရဲစခန်းကဒူးရဲမှုမျိုးဦးကနေတရားလိုလုပ်ပြီးတော့ဦးသိန်းစောအပါဝင် 7 Day သတင်းဌာနကသတင်းတော့ဦးအောင်ရဲကိုဇီးကွက်သတင်းဌာနကသတင်းတော့ဦးဟိန်ပြေစောအလွတ်တန်းသတင်းတော့ဦးပညာဦး MPA သတင်းဌာနကဦးရဲမျိုးခန့်တို့ကိုရုံးထုတ်ခဲ့တာမှာတော့ဦးသိန်းစောတယောက်ကိုပဲအမှုကနေပိတ်သိမ်းပေးခဲ့ပြီးတော့ကြံတဲ့သတင်းတော့တွေကိုမူလအတိုင်းတရားဆက်ပြီးတော့ဆွဲဆိုထားတာဖြစ်ပါတယ်သူတို့လိုပဲတခြားပြည်နယ်နဲ့တိုင်းနယ်ဖြစ်တဲ့နေပြည်တော်ပသိမ်ဘိတ်ပြည်ပဲခူးတို့မှာလည်းဖမ်းဆီးခံထားရတဲ့သတင်းသမားတွေရှိသလိုအလွတ်တန်းဓာတ်ပုံသတင်းတော့အပါအဝင်တခြားသတင်းတော့တချို့အေဒီတာချုပ်နဲ့သတင်းတိုက်တွဲဖက်တီထောင်သူတချို့လည်းဖမ်းဆီးထိန်းသိမ်းခံထားရပါတယ်ဒီကနေ့မနက်လင်းအားကြီးတဲ့အချိန်မှာပဲရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့အခြေဆိုင်ကမ်ဘောဇာတိုင်းသတင်းဌာနတာဝန်ခံအေဒီတာနဲ့တည်င်းတော့ပါဝင်လေးဦးကိုဆရုပ်ချုပ်ရေးကောင်စီရဲ့လက်နက်ကင်အဖွဲ့တွေဖြစ်တဲ့စစ်တပ်နဲ့ရဲလုံခြုံရေးတွေကဖမ်းဆီးခေါ်ဆောင်သွားတယ်လို့ကမ်ဘောဇာတိုင်းတည်င်းဌာနရဲ့တာဝန်ခံအယ်ဒီတာချုပ်က VOA ကိုပြောပြပါတယ်ဖမ်းဆီးခံထားရတဲ့သူတွေကဟိုပုံးမြို့ကရုံးခွဲမှာတာဝန်ထမ်းဆောင်နေတဲ့တာဝန်ခံအယ်ဒီတာနန်းနန်းတိုင်းတည်င်းတော့နန်းဝင်းကြီးထောက်ဝေသူဦးတေအောင်ကျော်နဲ့နေမအဆောင်ဖြစ်တဲ့ဆိုင်းစီသူတို့ဖြစ်ပါတယ်သူတို့ကိုတောင်ကြီးတောင်လေးလုံးအကျဉ်းတော်မှာဖမ်းဆီးစစ်ဆေးနေပြီးတော့အခုချိန်ထိမိသားစုဝင်တွေနဲ့တွေ့ခွင့်မရသေးဘူးလို့အေဒီတာချုပ်ကပြောပြပါတယ
်တပ်ပြီလားဆိုရင်ဒီဆိုင်းစီသူနဲ့တပ်ပြီတဲ့ဆန္ဒတော်မျိုးတော့ဆိုရင်သူကဖမ်းဆီးခံရတော့မရှိသေးဘူးဒါပေမဲ့နောက်ငါကကြီးကိုခေါ်ပြီးတော့အဲဒီနဲ့ဘုံမာတွေတက်ပြီးအမှုဖွင့်ခံလာတယ်ဒါနဲ့ပိတ်ဆောင်နေတော့လုံးရောက်နေတာပေါ့နော်ကျွန်တော်တို့ဒီဆန်းဆောင်ပဲကျွန်တော်တို့ဒီတောင်ကြီးပေါ့နော်ဒီကျွန်တော်ကမောဇာတန်းကြတော့ထူကြတာကအားမှုဖွင့်လာတာမှလည်းမကြောက်ကျွန်တော်လည်းဒါတရားရုံးနဲ့အများကြီးနေနေကြည့်ဝမ်းထုတ်တာပြည်တာအမှုဖွင့်လာပါရလို့ရှိရပြည်တာပါလားအခုချိန်ဒီဘာမှမကြားခဲ့ရအောင်ကြောင့်ဆိုပြီးတော့မှပထမတစ်ခေါက်ဒီတောင်ကြီးကိုဝင်ရှာတယ်အဲဒီမှာမတွေ့ဘူးအဲ့မှာငြိမ်သွားတယ်ကြာအခုမင်းရကြတော့ပေါင်းတိုင်းဆိုပြီးမှလည်းတစ်ခေါက်ဝင်ပြောရတော့ဘောနော်ဟာအခက်ခဲကတော့မာလုံးဝလုံးဝခက်ခဲပဲဆိုတော့ဆိုင်းမှာဆိုရင်ဆက်နှစ်ခုတော့ဆယ်ခုကျော်တော့အနည်းဆုံးဆယ်ခုတော့ရှိရတာတင်းရဲ့ဌာနကြီးရအကုန်လုံးကနေပြည်တော်လုံးဝကြီးလို့မရတော့ဘူးသူ့ကိုဖမ်းမလဲတောက်ကြည့်နေရတဲ့အနေထားဖြစ်နေတာပြဟာကုလိုတော့တယ်ကိုကျွန်တော်ကကြောင်နေရတဲ့အနေထားမျိုးပါပြဟာ
လက်တလောသတင်းနောက်တွေသတင်းရယူတာမှာအန်ရဲ့အခက်ခဲတွေနဲ့ရင်ဆိုင်နေရတာကိုသူကပြောပြသွားတာပါရှမ်းပြည်နယ်တွင်ကတခြားသတင်းဌာနကသတင်းသမားတွေလည်းအမှုဖွင့်ခံထားရတာအပြင်လိုက်ပြီးတော့ဖမ်းဆီးနေတာကြောင့်ထွက်ပြေးတိမ်းရှောင်နေရတယ်လို့ကမ်ဘောဇာတိုင်းသတင်းဌာနအေဒီတာချုပ်ကပြောပါတယ်တကယ်လို့သတင်းသမားတွေဟာပုံမှန်905ကကြီးနဲ့အပြစ်ရှိတယ်ဆိုပြီးတရားရုံးကအမိန့်ချခဲ့ရင်တော့အမြင့်ဆုံးထောင်ဒဏ်3နှစ်အထိချခံရနိုင်ပါတယ်ဒီပုံမှန်ကအာမခံရနိုင်တဲ့ပုံမှန်မျိုးတော့မဟုတ်ပါဘူးဒါပေမဲ့တရားသူကြီးရဲ့စင်ကျင်တုံတရားနဲ့အာမခံပေးနိုင်တဲ့ပုံမှန်ဖြစ်တယ်လို့ရှေ့နေတွေကပြောပါတယ်လက်ရှိမှာတော့အကျဉ်းချခံထားရတဲ့ဖမ်းဆီးခံတရင်တော့ကတရားစင်ကျော်ရှိနေပါတယ်ဒီထဲကမှတချို့သတင်းသမားတွေကိုဘယ်နေရာကိုပို့ထားတယ်ဆိုတာမသိရသလိုဘယ်လိုပုံမှန်တွေနဲ့အမှုဖွင့်ထားတယ်ဆိုတာကလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးပြီးခဲ့တဲ့ရက်ပိုင်းလုံးကရှမ်းပြည်နယ်တောင်ကြီးမြို့မှာနိုင်ငံသားအလွတ်တန်းသတင်းတော့ပိုလန်နိုင်ငံသားတဦးသတင်းရယူတဲ့အချိန်မှာလည်းဖမ်းဆီးခံခဲ့ရပါတယ်ဖေဖော်ဝါရီလတရက်နေ့ကတက်မတော်ကနေအာဏာရယူခဲ့ပြီးတဲ့နောက်မှာအခုချိန်ထိသတင်းမီဒီယာဌာနအသီးသီးကနေသတင်းတော့အယောက်90နီးပါးဟာသတင်းရယူနေတဲ့ဖမ်းဆီးထိန်းသိမ်းခံထားရတယ်လို့ဆယ်ဦးထက်မနည်းကလည်းပုံမှန်905ကကြီးနဲ့တရားစွဲဆိုခံထားရတာဖြစ်ပါတယ်ရှင
်။မဆုမုံပြောပြသွားတော့ပါအခုတခါတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြကြပါမယ်။ကချင်ပြည်နယ်ပမော်မြို့နယ်တော့ဖုံးရံမြို့နယ်ခွဲဘက်မှာမြန်မာစစ်တပ်ရဲ့ကချင်လွတ်လပ်ရေးအဖွဲ့ KIU တပ်တို့အကြားတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့နှစ်ဖက်တပ်ပြောခွင့်ရသူတွေကအတည်ပြုပြောကြပါတယ်ဒီအချိန်လေးပြည်သူ့ကတော့ဗီဒီယိုသတင်းတော်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
နိုင်ငံတော်အာဏာကိုထိန်းသိမ်းထားတဲ့မြန်မာစစ်တပ်နဲ့မြောက်ပိုင်းဒေသကတိုင်းဒေသနဲ့ကန်အဖွဲ့တချို့တွေနဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်ဗမော်မြို့နယ်ဒေါ်ဖုံးရံမြို့နယ်ခွဲမှာရှိတဲ့မြန်မာစစ်တပ်ရဲ့အလို့ပွန်တပ်စခန်းကိုကချင်လွတ်လပ်ရေးအဖွဲ့ GNA တပ်ဖွဲ့ကနေတိုက်ခိုက်ခဲ့တယ်လို့သတ်မှတ်ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ
်ဒီကတော့မနေ့ကညကဒေါ်ဖုံးရံဘက်မှာတော့စခန်း3ခုလောက်ကိုလာပြီးခတ်တာရှိတယ်အဲဒီမှာအလို့ပွန်စခန်းပေါ့အလို့ပွန်စခန်းကတော့ဒီလိုဆိုကျွန်တော်တို့ဟိုအဆက်အသွယ်ပြတ်နေတယ် ကျန်တဲ့ပကန်းကြီးကတော့ပုံမှန်အတိုင်းပါပဲကျန်ဆုတ်သွားတယ်အလောဘပကန်းကတော့အဆက်အသွယ်ပြတ်နေတယ်တပည့်တိုက်ကိုချိန်နေလဲကျွန်တော်မသိရသေးဘူ
းအလောဘစကန်းပါဝင်တမတော်စကန်းသုံးခုကို KNA ဘက်ကဝင်ရောက်တိုက်ခတ်ခဲ့ကြောင်းကိုတော့ KNA ပြောခွင့်ရဒုဗုမှုကြီးနော်ဘူးကပြောပါတယ်
အိုးအလောဘတက်ပွဲဖြစ်တာမှန်ပါတယ်မနေ့ကမလ24ပေါ့နော်ညနေ 9:00 ခွဲချိန်ကနေဒီအလောဘဘမတတ်မတော်ဒီရှိတဲ့တက်ခန့်ဖြစ်ပါတယ်အဲ့မှာတက်ပွဲရှိပါတယ်ခေကနေတက်ပွဲဖြစ်ပါတယ်ဒီမနေ့လေးနဲ့အထိတက်ပွဲဖြစ်တာရှိပါလား
ဒီမနေ့ဖက်အလောဘစကန်းသိမ့်တိုက်ပွဲမှာစိတ်တိုက်မှုအခြေအနေကိုတော့မသိရသေးဘူးလို့သူ့ဘူမှုကြီးနော်ဘူးကဆိုပါတယ်ညချင်းနဲ့ပေါ်မော်လမ်းမပေါ်မှာရှိတဲ့အလောဘနဲ့မိုင်ဘောရှန်ထုံစစ်တပ်စခန်းတွေကို KNA ကနေမနေ့ညနေပိုင်းကနေစပြီးသိုးစစ်ဆင်လာသလိုဒီနေ့မလ25ရက်မနေ့ပိုင်းမှာအလောဘဘင်မတပ်စခန်းကိုသိမ့်ပိုက်နိုင်ခဲ့ပြီးလက်နက်ခဲယမ်းနဲ့စစ်တုပ်ပန်းလက်ချုပ်ဖမ်းဆီးရမိတယ်လို့ KNA ရှေ့တန်းသတင်းမှာဖော်ပြထားပေမဲ့အတိအကျချက်မရသေးပါဘူးပြည်ကနေရတွေကလည်းဝိုင်းမော်မြို့နယ်အတွင်းမှာရှိတဲ့ KNA တိုက်ရင်သုံးနယ်မြေကိုမြန်မာစစ်တပ်ကနေထိုးစစ်ဆင်လာလို့အခုလိုပြန်လည်တိုက်ခိုက်တာလို့လည်းသူ့ဘူမှုကြီးနော်ဘူးကဆိုပါတယ
်ဒီမလ22ရက်နေ့မှာတော့ကျော်တို့ခန်းပေါ့နော်ဖလက်ဘက်ကိုမြမတတ်မတော်ပေါ့စမကနဲ့လင်းနေချင်းလင်းနေငယ်နဲ့တညလုံးပြစ်ခတ်တဲ့တဲ့ပေါ်တကူသူတို့ပြစ်တာပေါ့ကျွန်တော်တို့အတုံပြန်တာတော့မရှိဘူး။နောက်23ရက်နေ့မှာတော့စတုံပေါ့ဒီကျွန်တော်တို့ကတက်ကြီးတုံးဌာနချုပ်ပေါ့အဲ့ဒါမှာဒီတက်မတော်ဘက်ကနိနေချင်းနဲ့တိတိမှကျွန်တော်တို့ကတက်ချမ်းပြင်မှာကြတာတွေလည်းရှိပါတယ်။ဒီလိုလူထုတွေစစ်ချုံနေတဲ့စခန်းကလည်းသူတို့ပြစ်ချတာတွေရှိပါတယ်။ဟိုကျုပ်ပြတဲ့ခန်းကိုသူတို့ကလည်းနိနေချင်းကခြေစာနှစ်ခုတောင်မှအကြမ်းမပေါက်ွက်တဲ့အနေထားတွေဖြစ်ပါတယ်။
ပြည်ကနေရပိုင်းကမြန်မာစစ်တပ်ကနေလက်နက်ကြီးနဲ့ပြစ်ခတ်မှုမှာတရုတ်နယ်စပ်ခေါင်ရှောင်ဆစ်ရှောင်စခန်းနဲ့တရုတ်ပြည်ဘက်ချမ်းကိုလက်နက်ကြီးကြားရောက်ခဲ့တယ်လို့လည်းဆိုပါတယ်အလားတူရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ပန်ခါနဲ့မန်ပါအော်လော်ကြီးရွာတွေကမှဒီနေ့မနေ့တန်းမလောင်တပ်ဖွဲ့ TNL နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL ပြောခွင့်ရဗိုလ်မှူးဆိုင်ကျော်ကပြောပါတယ
်ဒီမနေ့ကရှိနိုင်ခုပါကျွန်တော်ဒါကလေမှန်ကမြူနဲ့ကပန်ခါရွာကနေကျွန်တော်ခုပဲမှန်ပါဘဲကိုသွားတဲ့အချိန်အမှနံပေါ်မှာဒီတက်နေတွေ့တော့ဒီမှုတွေတဲ့ဒီစီကတော့ကျွန်တော်ကစစ်တပ်မြရသေးဘူ
းမြမတမတော်ပါဝင်မြောက်ပိုင်းဒေသလက်နက်ကဲဖွဲ့တွေကနေအပြည့်အစည်အချိန်ညာထားတာရှိပေမဲ့လည်းတိုက်ပွဲတွေကတော့မရတတ်နိုင်သေးပါဘူးဖေဝါရီလတရက်နေ့မှာမြမတမတော်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနိုင်ငံဝန်ဆန့်ကျင်တဲ့ဗိမာန်မှုနဲ့ကြုံနေရသလိုတဖက်မှာလည်းကချင်လွတ်လပ်ရေးအဖွဲ့ KNA တားမလောင်သောအဖွဲ့ TNL ကရင်မျိုးရစီယုံ KNU လောက်ခံတပ်ဖွဲ့တို့နဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်ခင်ဗျာ
ဖီရီသတင်းတော်နိုင်ခွင့်အင်သတင်းပြောပြသွားတာဖြစ်ပါတယ်အခုတခါတော့ထိုင်းနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုအလဲဖေးကြပါတယ်ထိုင်းမြန်မာနယ်စပ်ရွှေတြိဂံဒေသကနေလာတဲ့မွေးစေးဝါးတွေကိုချမ်းရိုင်ပြည်နယ်နဲ့ပထုံထာနီပြည်နယ်တွေမှာဖမ်းမိခဲ့ပြီးဒီအပိုင်းအတွင်းမှာပဲစိတ်ကြွဆေးရွာသန်း20လောက်ဖမ်းမိခဲ့ပါတယ်ဒီအကြောင်းပြည်စုံကိုတော့ထိုင်းချီဆိုင်သတင်းတော့မိုင်းမာကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်ချမ်းရိုင်ပြည်နယ်ကနေပထုံထာနီပြည်နယ်အတွင်းကိုကုန်တင်ကားတွေနဲ့စိတ်ကြွဆေးတွေတည်ဆောင်လာပြီးဂိုဒေါင်တစ်ခုအတွင်းမှာတိုးဝက်ထားရာထိုင်းရဲတပ်ဖွဲ့ကမလ23ရက်နေ့မှာစိတ်ကြွဆေးပြားရှစ်တန်းကိုရှာဖွေဖမ်းဆီးခဲ့ပြီးမူရစေဝါးတွေနဲ့အတူမူရစေဝါးရောင်းဝယ်သူ9ဦးကိုလည်းဖမ်းဆီးလိုက်ပါတယ်။အခုဖမ်းမိခဲ့တဲ့စိတ်ကြွဆေးပြားရှစ်တန်းဟာထိုင်းမြန်မာနယ်စပ်ချင်းလိုက်ပြည်နယ်ကနေဝင်ရောက်လာတဲ့မူရစေဝါးတွေဖြစ်ပြီးမူရစေဝါးမှုနဲ့ထွက်ပြေးတိမ်းရှောင်နေသူတရုတ်နယ်ဘွားတဦးဖြစ်တဲ့နရိုင်ဆယ်လီရဲ့မူရခိုင်ဝင်တွေကတည်ယူလာတာဖြစ်တယ်ဆိုပြီးထိုင်းအမတ်3ဒေသမူရနေနေရဲမှုထွန်ချိုင်းချဝဝံကမလ24ရက်နေ့မှာသတင်းစာရှင်းလင်းခဲ့ပါတယ
်။ဟောက်ကိုတောင်လည်းမကက်ကောင်းဒီဒီဆွေဒီကကြိုင်ไปของส่วนหนึ่งก็น่าจะกระทุกกระจายแถวนี้แล้วก็ไปกระลงไปทางใต้ลงไปในพวกนี้ครับ
ဒီမူရခိုင်ဝင်တွေကိုဖမ်းမိနိုင်ဖို့အတွက်ရဲတပ်ဖွဲ့ဝင်တွေကနောက်ရောက်ခံထောက်လန်းနေတာဟာနှစ်နဲ့ချီချိန်ယူရပါတယ်။ချင်းရိုက်ပြည်နယ်ကနေပထုံထာလီပြည်နယ်ထဲမှာကုံလောင်ယုံငှားပြီးစိတ်ကြွသေးတွေကိုလောင်ထားပြီးနောက်တစ်ဆင့်အနေနဲ့ထိုင်းတောင်ပိုင်းပြည်နယ်တွေအထိဆက်လက်ဖြန့်ဖြူးနေတာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါဒီအပိုင်းအတွင်းမှာပဲမူရခိုင်ဝင်တွေဟာမြန်မာနိုင်ငံနယ်စပ်ကနေလူကယ်ရီတွေနဲ့စိတ်ကြွသေးကြတွေပို့ဆောင်နေရမှာအသက်14နှစ်နဲ့15နှစ်ကြားတာရှိသေးတဲ့လောင်ဦးတိုင်းရင်သား6ဦးကိုလည်းအသုံးပြုခဲ့ကြောင်းကိုလည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်ထိုင်းမြန်မာနယ်စပ်ရွှေတရီကံဒေသကနေတည်လာတဲ့စိတ်ကြွဆေးပြားတွေနဲ့မူရစေဝါမျိုးစုံကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းထိုင်းမူရနိုင်ငံရဲ့တပ်ဖွဲ့ဝင်တွေနဲ့ထိုင်းနယ်ခြားသောတပ်တွေကပိတ်ဆို့ဖမ်းဆီးရာမှာစိတ်ကြွဆေးပြားတန်း20ကျော်နဲ့ ไอ้ลูกคนเนี่ยมุ่ยเสวากิโลเดียวมุ่ยเสวาหมู่เนี่ยลูกชิ้นเนี่ยเตี้ยแค่นั้นสักเช้าอุ้งเลยพันสี่นายเงี้ยจังทายาหน้าไปนี่ก็ตระหนี่ทุกอย่างตัวบาร์เลยสุดๆป้ามุ่ยเสวาเนี่ยกาลจะโมกันหรอทายบ้างเวทแต่มองตรงหน้าเจ้าแล้วแต่ไม่ใช่สุดๆแค่มันจะบาร์เลยกูไปกับยูกับกาลมาตัวอะไรกันแต่ทิ้งเช้าทายไปไหมมุ่ยเสวาหมั่งคู่ดูดีก็รอแล้วจะอัดติดเนี่ยเตี้ยตัวนี้จะติดจังอุ้งเลยกูเลยจะมากับมุ่ยเสว Bawin, Asane Shedong Asati Darema, Muyasewa Mankomu Pamanaha, Dola Konasate Billion Termineshi Gabi, Ditema, Mita Fetamin, Sejuazi Mankomuga, Chausate Billion Tishigere Lule, UNODC Ga Pamantavare, Shwedrigan Ditama, Muyasewari, Amyapia, Pansi Minira Gujiye, Gavatawa, Kayoga Tencho Yi Ayon Saini De, Muyase Manko Kainiga, A Queen All Unit and Lekana Dia Chitangule, UNODC Ga, Mata Digin Longabe, the Ribita Varese.
UN Mawai season, yet, Virune Jumintana told in Jabibu, a same UH issue Nas and Imo, UE Mobile at a Fickle, Smartphone Rima, download Junaimabi, Android phone with Dressway, Google Play Ne, iPhone with Apple App Store Rima. BOE Burmese, so that Echo, download Lone Mari, BOE Nematana, so that Logo Netalu, Shapoyara, Lugubare, the obligation honey, UE Seasonago, Daya Nasin, Tissue Nineteen, Kunedaya Chinamale, Rinsal Mari, Abasin Ganaribu, Nasin, Hashu Nimania.
Yugan eight other rainy nearby Seasonago, Nasin, I teach a bit of a tunnel and Benivare, Guasabido, Abasin Ganarigo, and Sapidoma Pibare. Dijagama, Patama Zono, Yamay Tunda Chaku, Nasiamaba. Tachoji may online yet Siana, Temugo, Menzo, Minyet, Chizo, Mup, Pitama Bido, Pidu Bizarre, Sanchin, Nebongo, Uong Kinga, Yida Bido, Kunya Wanga, Kunji, and Sapi Tabare, Kamia.
Siana, Temu, Tacho Hong, Utan Piro, Osu Piatare. Chicken Ubri, a cansetiku, a red dosa low to her, Dacho meal and pivade. Pido at that oin season with Tiva and the Pume, a yebo chin in Pobo Laredwe. Ocho ye Lungango Ubri time Masawe Nanye. Nanga no Tamaraha, yebo chin ego chinya nine, the chain emave, then dore poku lette ana anne nine yellow subare. Mazi and Kaisaha, Pido at that oin season with Andy a pure. Yepo chini mahopabu. Nenene a champepi ana tainda gada, Pidu ate oingo andi a purava. Tajau, Pidu sanane yuko came out tare, Pidu soyago. Kalenze nyansin vi pesha lite, tacho meon lango, soya windanduga, matakanjara ba. Se ana sin sanin duwego a champet taika ninine, tadin dapongui, tavaloma nizim mientu niyaraha. Mizo menye se anashin seneku tepe piani da pibare.
Sitaha yandugo taikai che momo titonare puesi pibare. Denibioyayen yandugo piensibo yuevi puesi rare lenekain tapue pibare. Piensibo puesi rare achigan da bawajo. Sita jizu lion. Piensi so yung mune nigon chota miabare. Siawon engineer sia siama. Kunde pueza lutamale dama. Sare yatariha tisau dure pibare. Tajau Tandi Tisaute Yatago, Sigonga Manga Yandulu the Botaraha, Soyo Jasimu Chibare, A May Nagan Muguda Digatare Sitama, A May Managanago, A Pilu Minare Dre, Tacho Kainaguda Lujabare, A Mamma, A Gong Su Vivan Pancha Sinaramu Alun Nevare, Tajau Tandi Ma, Sinye Chanda, A Chiche Quacharago, Sitaga, Kiyuma Saitava.
Uzi Joga, two main Nagame, a poesy gooda lulabari. Sita Leoka, a poesy alo, si Uzi Jo, a main moon, Nagan le melu, Jusatavare. Tidalego, Akopi, Piduka, Yukau Timyantare, Don Sasukine, Eneli, a Puejoku, Nangaye, Malone, and Tenchoku, Chubanaha, and Yomi Kimere, a Janziba. Se Anna Tapi Nautane, Soya Mudanduiga, Anna Pizayen Lushamu, CDMU, Satin, Accounte for Aha, Tacho Giro of Puetwe, Seiko Mujit Kuba, eh? A main Nagan Lay Melu, Mulin Tare, Winandui, CDM မှာပါဝင်လာတာဟာຫນွေဥတော်လိုင်းရဲ့ထူးခြားချက်တစ်ခုဖြစ်ပါတယ
်။အစိုးရဝန်ထမ်းတွေနေထိုင်ပြီးစစ်ကောင်းဆောင်ဟောင်းတချို့အခြေချတဲ့နေပြည်တော်မှာ90ရာခိုင်နှုန်းက NLD ကိုထောက်ခံမဲပေးခဲ့ပြီးစစ်တပ်အာဏာသိမ်းတာကိုအလုံးအရင်နဲ့ဆန္ဒပြကန့်ကွက်ကြတာဟာတိုက်ချုပ်ကြီးအတွက်စိုးရင်စရာဖြစ်လာပါတယ်။အမိန့်နာခံမဲလို့ယူဆထားတဲ့ရဲတပ်ဖွဲ့နဲ့နိုင်ငံခြားရေးမြန်မာတန်တမာတဲမှာလဲ CDM မှာပါဝင်သူတွေရှိလာတာဟာ NLD အတွက်ဒဏ္ဍာရီဖြစ်ပါတယ်။ပြည်သူကရွေးချယ်တင်မြှောက်ထားတဲ့အစိုးရကိုဖမ်းဆီးထိန်သိမ်းပြီးလက်နက်နဲ့ဆက်အာဏာသိမ်းတာကိုတပြည်လုံးကလက်မခံနိုင်တဲ့အတွက်မင်းစိုးမင်းညင်ဆန့်ကျင်ရေးလှုပ်ရှားမှုနေရာအနှံ့ပြားမှာပေါ်ထွက်လာတာဖြစ်ပါတယ်။လူဦးရေတရလုံးရဲ့ဆန့်ကျင်မှုကိုခံရတဲ့စစ်အစိုးရရဲ့ပြဿနာဟာအလွန်ကြီးမားတယ်လို့စင်ကာပူဝန်ကြီးချုပ်ကတော့ဝေဖန်ပါတယ်။ဆက်အာဏာရှင်ကိုမင်းစိုးမင်းညင်အဖြစ်ဆက်ဆုပ်ယွန်းရှာလာကြပြီဖြစ်ပါတယ
်။မင်းစိုးမင်းညင်ဆန့်ကျင်ရေးမှာမျိုးဆက်တဲ့လူငယ်တွေအများဆုံးပါဝင်နေပါတယ်။ဆရာနာရှင်လက်အောက်မှာမနေနိုင်ကြောင်းလူငယ်လေးတွေကပြတ်တာနေတာပါလူငယ်တွေဟာအမျိုးမျိုးဝတ်စားစီရင်ပြီးကန့်ကွက်ဆန္ဒပြကြပါလေဆန္ဒပြသူတွေဟာဆရာနာရှင်စန့်ကြီးရေးမှာရွေရချင်းတူကြပါတယ်အသက်ဆုံးပြီးရေရှည်တိုက်ပွဲဝင်ဖို့ဆုံးဖြတ်ထားတဲ့ Generation Z ကိုကျန်းမာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးကချီးကျူးဂုဏ်ပြုထားပါတယ်စစ်တပ်ကအကြမ်းဖက်လို့ဆန္ဒပြသူဦးရီကျော်ဘာတော်ရမျိုးရှိပေမဲ့အရှိန်သေးသွားတာမျိုးတော့မတွေ့ရသေးပါဘူးအမှုတန်းတွေရဲ့ CDM လှုပ်ရှားမှုနဲ့အရတားတွေရဲ့ဝိုင်းကျင်ကြမဲ့ social punishment လှုပ်ရှားမှုဟာစစ်အာဏာရှင်စနစ်ဆန့်ကျင်ရေးမှာအလွန်ထိရောက်နေပါတယ်စစ်အာဏာပိုင်ဟာထွေအုပ်ဌာနကိုပြန်လည်ဖွဲ့စည်းရမှာစိတ်ကြိုက်မလုပ်နိုင်ပဲဖြစ်နေပါတယ်မိသားစုဝင်တွေအကျဉ်ခံရမှာဆိုရင်လို့ရတိအဖွဲ့ကိုရှောင်ချီလာကြပါတယ်ကျွတ်တော်ကိုစားပြုကော်မတီ CRPH ရဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကလည်းရရွာထိမ့်သိမ်းစောက်ရှောက်ရေးအတွက်ကြိုးပမ်းနေကြပါလိမ့်ခင်ဗျာ
။ဥောင်ကဲစီစဉ်တင်ဆက်တဲ့မြန်မာရေးသုံးသပ်ချက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့ပတ်စင်ကျမကြီးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့လူများထိခိုက်ဒဏ်ရာရမှုမှကဲ့တင်အကြောင်းပြောပြထားပါတယ်။ဆနာပြပွဲကိုပြစ်ခတ်ဖြုတ်ခွင်းနေတာကြောင့်လူများအသက်အန္တရာယ်ရှိတဲ့ဒဏ်ရာဒီကြုံလာရချိန်မှာဦးစားပေးအသက်ကယ်ရမယ့်လူနာခွဲခြားရေးထုတ်နိုင်အရေးကြီးနေပြီလို့ကျွမ်းရေးပေါ်ကျွမ်းကျင်သူတွေကဆိုပါတယ်။ပြစ်ခတ်ရတဲ့နေရာမှာအခုလိုအရေးကြီးအဆင့်လိုက်ကြိုတင်ခွဲခြားပေးထားနိုင်ဖို့ဗားရီတည်ထားပြီးဘယ်လိုလှုပ်ဆောင်ပေးသင့်ပါလဲ။ဒီအကြောင်းကိုတော့လက်ရှိရေးပေါ်လူနာတွေကိုမာရန်ကုသပေးနေတဲ့အမင်းဖော်လို့သူရေးပေါ်အထုကုဆရာဝန်ကြီးကိုကိုမင်းကမေးမြန်းတင်ပြထားပါရခင်ဗျာ
ဟုတ်ကဲ့ရေးပေါ်အထုကုဆရာဝန်ကြီးခင်ဗျာဒီဆန္ဒပြပွဲတွေအတွင်ပြစ်ခတ်နှိမ်နှင်းမှုကြောင့်ပေါ့နော်ဒီအသက်ဆုံးရှုံးရနိုင်တဲ့လူနာတွေအတွေ့ပြီးခဲ့တဲ့အပတ်တွေကတော့ဆရာကြီးဒီလူနာအရေးပေါ်ရွှေ့တာနဲ့သွေးတရောင်လောက်တာနောက်အရေးပေါ်ပြုစုကယ်တင်ခြင်းအဆင့်ဆင့်ကိုပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီလူနာကိုအသက်ကယ်နိုင်ဖို့ပေါ့နော်ဘလို့လူနာကိုဦးစားပေးခွဲပြီးတော့ပို့တင်တာကိုပြောမှမို့အဓိကပါဆက်ရှင်းပြခြင်းလဲဆရာကြီ
းဒီလိုမျိုးလူများထိခိုက်ဒဏ်ရာရတဲ့ MCI ပေါ့နော် Mass Casualty Incident မှာကျွန်တော်တို့ဒီ triage flow ရပါတယ် triage flow တယ်ဆိုတာကတော့ triage ရဲ့သဘောတရားကအရေးကြီးမှုကိုအဓိကထားပြီးကုသမှုပေးနိုင်မှုအတွက်ထိခိုက်ဒဏ်ရာရနေတဲ့သူတွေအများကြီးမှာဘယ်သူကအဓိကအရေးကြီးကုသမှုခံယူဖို့လိုအပ်လဲဆိုတဲ့အားကိုရှာတာပါအဲ့တော့ဘယ်နေရာမှာလောက်တာလဲဆိုတော့ဒီလူများထိခိုက်ဒဏ်ရာရနေတဲ့ဒီဖြစ်စဉ်ဖြစ်နေတဲ့နေရာပေါ့နော်ကျွန်တော်တို့ feel ရမှာပေါ့နော်ဟိုလူတွေအများကြီးထိခိုက်တဲ့မှာအရေးကြီးဆုံးကျွန်တော်ကုသမှုခံယူဖို့လိုအပ်တဲ့လူနာကိုကုသမှုပေးနိုင်ဖို့အတွက်သူ triage လုပ်ရမှာပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီဖြစ်တဲ့နေရာဒီထိခိုက်ဒဏ်ရာရတဲ့နေရာမှာပေါ့နော်စစ်ပြီးတော့ဦးစားပေးခွဲပေးဖို့ဘာတွေသိထားဖို့လိုမလဲဆရာ
triage စစ်စီစဉ်းနေမှာလောက်တာဖြစ်တဲ့အတွက်မှတ်သားမှုလည်းလွယ်လွယ်ကူဖြစ်ရမယ်ရှုပ်ထွေးမှုတွေမရှိရဘူးပြီးတော့ကျတော့သွားတဲ့လုတ်တဲ့သူတွေဒီဆရာဝန်တွေသူနာပြုတွေဖြစ်เสียမလို့ပါဘူးပုံမှန်ယူဒနန်းလူဆိုရင်လုံနိုင်တဲ့အဆင့်ဖြစ်ရပါမယ်ပြီးတော့ကျတော့ရှုပ်ထွေးတဲ့ကိရိယာတွေဘာမှပါဝင်မှုမလိုအပ်ပါဘူးဟိုမှာငကြက်တွေပါလိမလိုဘူးသွေးပေါင်းတွေတိုင်းတာမျိုးတွေမလိုဘူးဒီတိုင်းပုံမှန်လူတစ်ယောက်ကဒီထိခိုက်ဒဏ်ရာမှုအများကြီးရှိနေတဲ့အချိန်တွေမှာကျွန်တော်ဒီဘလို့လူမျိုးကတော့အားဒါအရေးကြီးကုသမှုခံယူဖို့လိုအပ်တယ်ဆိုပြီးတော့ဟိုကျွန်တော်ရွေးထုတ်နိုင်မှုအတွက်ဒီကပြောချင်တာပါသူ့ရဲ့သဘောတရားရ ထရစီဆိုတာသူကစကားတိုက်ချလိုက်တယ်လို့ပြောနော်စီဆိုတဲ့လိုစကားတိုက်ချလိုက်တယ်လို့ပဲအရင်ဆုံးတော့ထရစီလုပ်မယ်ဆိုရင်ကျွန်တော်တို့ဒီနှစ်ဆင့်လုပ်ပါတယ်ပထမတစ်ဆင့်ကကျတော့သူ့ရဲ့လှုပ်ရှားနိုင်မှုကိုကြည့်ရဲအဲနံပါတ်နှစ်ကကျတော့ကျွန်တော် airway breathing circulation ဆိုတဲ့အရေးပေါ်အချိန်မှာအသုံးပြုတဲ့ A ကတော့ airway ပေါ့နော်အသက်ရှူလမ်းကြောင်းနဲ့ဆိုင်နေတာ B ကကျတော့အသက်ရှူမှုနဲ့ဆိုင်နေတာ C ကကျတော့ circulation သူ့နှစ်ဆင့်နဲ့ဆိုင်နေတာပေါ့နော်အဲ့ဒီနှစ်ခုကိုအဓိကထားပြီးတော့ကျွန်တော်ဒီထရစီကိုလုပ်ပါတယ်ပေါ့နော
်ဟုတ်ကဲ့ဆရာကြီး now လက်တွေ့မှာရောဘယ်လိုလုပ်ပေးဖို့လုပ်မလဲဆရာ
ထရစီလုပ်မယ်ဆိုရင်အယောင်ကအားလုံးပေါင်း၄ယောင်ရှိပါတယ်အဲ့အယောင်၄ယောင်နဲ့ကျွန်တော်တို့ကခွဲမှာပေါ့နော်အယောင်၄ယောင်မှာဆိုရင်ဘယ်လိုတွေပါလဲဆိုတော့အနီးပါပါတယ်အဝါပါပါတယ်အစိမ့်ပါပါတယ်အမဲအောင်ပါပါတယ်เนาะအဲ့တော့အဲ့မှာအနီးအောင်ဆိုတော့ကျွန်တော်အရေးကြီးတဲ့လူနာကိုကျွန်တော်ကသတ်မှတ်ပါချက်ချင်းကူတာမှုပေးဖို့လိုတဲ့လူနာကိုကျွန်တော်ကအနီးအောင်အဖြစ်သတ်မှတ်ပါတယ်အရေးကြီးဆုံးလူနာပေါ့နော်ပြီးရင်အဝါရောင်ပေါ့နော်အဝါရောင်ကအရေးတော်ကြီးတယ်ဒါပေမဲ့အနီးအောင်တော့အရေးမကြီးဘူးပေါ့နော်သူ့ကူတာမှုပေးတဲ့ဟာသူကနည်းလေးစောင့်ဆိုင်နိုင်တယ်ပေါ့နော်အဲနောက်တစ်ခုကကျတော့ green ပေါ့နော်ဒါအစိမ့်အောင်ပေါ့အစိမ့်အောင်ကကျတော့တိတ်အရေးမကြီးဘူးပေါ့တော်တော်လေးကိုဟိုစောင့်ဆိုင်နိုင်တဲ့အခြေအနေရှိတယ်ပေါ့နော်နောက်ဆုံးတစ်ယောက်ကကျတော့အမဲအောင်ပေါ့နော်အမဲအောင်လူနာဆိုတာကတော့ကျွန်တော်တို့ကတေဆုံးလူနာကိုခေါ်တာပေါ့နော် dead body တေဆုံးလူနာကိုကျွန်တော်ကအမဲအောင်ဖြစ်သတ်မှတ်တယ်ပေါ့နော်အဲ့တော့ဒီ mass casualty incident လို့ခေါ်ရင်လူအများများထိခိုက်ဒဏ်ရာရတဲ့ဟာကိုပြန်ကြည့်မယ်ဆိုရင်ပုံမှန်ဘလူအယောင်တွေကအများဆုံးရှိလိမ့်ရှိလေဆိုတဲ့အခါကျတော့ထိခိုက်ဒဏ်ရာရတဲ့သူတွေမှာအစိမ့်အောင်လို့ခေါ်တဲ့ပုံမှန်တိတ်အရင်းမကြီးတဲ့လူနာကရာဂိုင်းနှုန်း85နဲ့80ရာဂိုင်းနှုန်းတော့ရှိလိမ့်ရှိပါတယ်။အဲပြီးွားရင်အဝါရောင်ကတော့15ရာဂိုင်းနှုန်းဝင်20ရာဂိုင်းနှုန်းကြာရှိတယ်။အဲအရန်အရေးကြီးရဆိုတဲ့အနီရောင်ပေါ့နော်။9ရာဂိုင်းနှုန်းတော့ရှိတယ်ဒါကပုံမှန်ပေါ့နော်။အဲတေဆုံးရာဂိုင်းနှုန်းတွေလည်းရှိတော့။အဲတေဆုံးတဲ့သူနာကတော့ကျွန်တော်တို့ကဒီမှာဖယ်လိုက်မယ်ပေါ့နော်။အရေးကြီးကတော့အနီရဲ့အဝါရဲ့အစိမ့်ရင
်ဟုတ်ကဲ့အဲ့တော့ဘလူမျိုးဒီအရေးကြီးအစိမ့်လိုက်ပေါ့နော်။နီဝါစိမ့်သတ်မှတ်ပေးမယ်ဆရာ
တိကြိုက်တဲ့ဟာရနေတဲ့ feel ကိုရောက်သွားပြီပေါ့နော်ဒဏ်ရာရတဲ့သူတွေအကုန်လုံးကျွန်တော်စုစည်းဖို့လိုတယ်လမ်းလျှောက်နိုင်တဲ့သူတွေအကုန်လုံးလိုက်ရအောင်လေလမ်းလျှောက်နိုင်တဲ့သူတွေအကုန်လုံးစုပေးပါပေါ့ဒီနေ့မှာလမ်းလျှောက်နိုင်တဲ့သူတွေအကုန်တဏှာကိုသွားတော့လမ်းလျှောက်နိုင်ပြီဆိုရင်ကျွန်တော်တို့ကဘာမှမစင်စားပါနဲ့တော့အစိမ့်အောင်လို့ခေါ်တယ်ခိုင်ကြိုင်ဘာဖြစ်လဲဆိုတော့သူကတော့လက်မောင်းမှာကြီးရှိထားတယ်ဒါမှမဟုတ်ရင်ဘိုက်မှာကြီးရှိထားတယ်ပေါ့နော်အဲသူမှသူ rubber ကြီးလည်းဖြစ်ရင်ဖြစ်မယ်အဲဒါမှမဟုတ်တကယ်ကြီးစင်လည်းဖြစ်မယ်ရှက်ထီကလည်းဖြစ်မယ်တကယ်ထုတ်ချင်းပေါက်သွားလည်းဖြစ်တယ်ဒါပေမဲ့လမ်းလျှောက်နိုင်တယ်ဆိုရင်တော့ကျွန်တော်တို့ကသိတ်အများကြီးမစင်စားပါနဲ့ဒါဒီဆရာဝန်တူနာပြုမပါဘဲနဲ့ညီလူအများအများဖြစ်နေတဲ့အချိန်မှာခွဲတာဖြစ်တဲ့အတွက်လမ်းလျှောက်နိုင်ကိုကျွန်တော်တို့ကအစိမ့်အောင်သတ်မှတ်လိုက်ပါတယ်အဲတချို့ကြောက်လိုက်ပါဖြစ်လဲဆိုတော့လမ်းထဖို့အတဲအရန်ကိုခတ်ခင်းနေတယ်အဲအဲ့လိုမျိုးဆိုရင်လမ်းလျှောက်နိုင်လို့မတတ်နိုင်ဘူးနော်အဲ့ဒါပြီးသွားတဲ့အခါကျရင်ကျွန်တော်တို့ကလမ်းမလျှောက်နိုင်တဲ့လူနာတွေရှိမှာပေါ့နော်လမ်းမလျှောက်နိုင်တဲ့လူတွေကြံနေတယ်အဲ့တော့လမ်းမလျှောက်နိုင်တဲ့လူတွေဆိုရင်ကျွန်တော်တို့ကလူနာကိုကြည့်မယ်အဲလူနာကိုကြည့်လိုက်တော့အသက်ရှူလားမရှူလားတော့ကြည့်မယ်အသက်မရှူဘူးဆိုရင်ကျွန်တော်တို့ကဘာလုပ်ရမလဲရှူအောင်လုပ်ပေးရမယ်ဘလို့လုပ်မလဲဆိုတော့အသက်ရှူလမ်းကြောင်းဖွင့်နေပြီလမ်းကိုလုပ်မယ်အသက်ရှူလမ်းကြောင်းဖွင့်နေအနေနဲ့အောင်မေးကိုဆွဲမှပြီးတော့လုပ်ကြည့်မယ်အောင်မေးကိုဆွဲမှပြီးတော့အသက်ရှူလားမရှူလားကြည့်လိုက်မယ်အောင်မေးကိုဆွဲမှကြည့်ရင်အဲ့ဒါတော့အသက်မရှူတော့ဘူးဆိုရင်တော့ကျွန်တော်တို့ကဘာမှမစဉ်းစားပါနဲ့တော့အဲ့ဒါဒီအမဲအောင်လူနာဒီတေဆုံးလူနာဖြစ်တတ်မှတ်လိုက်ပါနော်အဲ့ဒါအသက်ရှူလမ်းကြောင်းဖွင့်လိုက်တယ်ဆွဲမှလိုက်တာအသက်ရှူလာတယ်ဆိုရင်တော့ကျွန်တော်တို့ဒီအလွန်အရေးကြီးတဲ့အနီအောင်လူနာအဖြစ်ကျွန်တော်တို့သတ်မှတ်ပါမယ
်ဟုတ်ကဲ့ဆရာနောက်ထပ်ရော
နောက်တစ်ပိုင်းကကျွန်တော်လမ်းမလျှောက်နိုင်ဘူးမြေမြေမှာလဲတော့ကြည့်တယ်အသက်ရှူနိုင်ရင်အသက်ရှူနိုင်ရင်တော့ကျွန်တော်ဗာဆက်ကြည့်မယ်ဆိုသူ့ရဲ့အသက်ရှူနှုန်းကိုကြည့်အသက်ဘလောက်10မိနစ်မှာဘလောက်ရှူတယ်လဲပေါ့တချို့ရအသက်10မိနစ်မှာရှူတဲ့အသက်ရှူနှုန်းက30ကနေ29ပေါ့နော်နော်အသက်ရှူနှုန်းကြီးမြန်နေတယ်ဒါမှမဟုတ်အသက်ရှူနှုန်းကြီးအရန်နေနေတယ်30အောက်ကျနေတာဖြစ်ဖြစ်29အထက်ဖြစ်နေတာဖြစ်ဖြစ်အဲ့လိုမျိုးအသက်ရှူနေရင်တော့သူ့ကိုလည်းအနီအောင်ဖြစ်သတ်မှတ်ပဲအဲ့လိုမဟုတ်ဘူးလမ်းမလျှောက်နိုင်ဘူးအသက်ရှူလာလို့ရှူနေတယ်အသက်ရှူနှုန်းကိုကြည့်တော့လေ30အောက်လည်းမရောက်ဘူး29အထက်လည်းမဖြစ်ဘူး30နဲ့29ကြားရှိတယ်အဲ့အဲ့လိုမျိုးဆိုရင်တော့ကျွန်တော်တို့ကဗာဆက်ကြည့်ရမလဲဆိုတော့သူ့ရဲ့သွေးခုန်နှုန်းကိုကြည့်မယ်နော်ဒီကျွန်တော်လေဘေးမှာစမ်းကြည့်လို့ရပါတယ်ဒါမှမဟုတ်လက်ကောက်ဘေးမှာစမ်းကြည့်လို့ရတယ်သွေးခုန်နှုန်းက10မိနစ်မှာ120အထက်ရောက်နေတယ်ဒီလူနာကိုကျွန်တော်တို့ကအနီရောင်လူနာဖြစ်သတ်မှတ်မယ်အဲ့လိုမဟုတ်ဘူး10မိနစ်မှာ120အတွင်းမှရှိတယ်နော်60ဖြစ်ရင်ဖြစ်မယ်80ဖြစ်ရင်ဖြစ်မယ်100ဖြစ်ရင်ဖြစ်မယ်အဲ့ဒါဆိုရင်တော့ဒီလူနာကိုကျွန်တော်တို့ကအဝါရောင်ဖြစ်သတ်မှတ်မယ်ပေါ့နော
်ဟုတ်ကဲ့ဆရာနောက်ထပ်ရောဗာထပ်လုပ်ပေးဖို့သိထားဖို့လိုသေးလဲဆရာကြီ
းလူနာကိုဖယ်ချိုးအနီရောင်နေအဝါရောင်နေအစိမ်းရောင်နေအမဲရောင်နေစီးပေးရမယ်ဖြစ်ဖြစ်နော်အာဒါမှမဟုတ်ရင်သတ်မှတ်ထားတဲ့ကျွန်တော်တို့ရှိမှဆိုတော့ triad tag လို့ခေါ်တာပေါ့နော်အဲ့လိုအရာဝတ္ထုလေးနော်အယောင်ပါလဲကပ်ကလေးတွေလက်မှာချိတ်ပေးလိုက်တာပဲဖြစ်ဖြစ်နော်အိမ်ကြီးပေါ်မှာရေးပေးလိုက်တာပဲဖြစ်တစ်ခုခုပေါ့နော်သတ်မှတ်ချက်တစ်ခုနဲ့လောရပါမယ်နောက်တစ်ခုက triad ရှင်နောက်ထူးခြားတဲ့တစ်ခုကတော့ dynamic လို့ခေါ်ပါတယ်အချိန်မရွေးပြောင်းလဲနိုင်ပါတယ်ဒါကြောင့်ကျွန်တော်တို့က triad အနီရောင်လို့သတ်မှတ်ထားတဲ့လူနာလူနာကိုရွှေ့ပြီးတော့ကျွန်တော်တို့ဒီ casualty clearing post လို့ခေါ်တဲ့ဒီလုံလုံစိတ်ချတဲ့နေရာရောက်တဲ့အချိန်ကြီးလိုက်တဲ့အချိန်မှာဘာဖြစ်လို့ဆိုသေဆုံးလူနာကြီးဖြစ်နေလဲဖြစ်နေနိုင်ပါတယ်နော်။ဘာမှမဟုတ်ဘူးသေချာကြည့်လိုက်ကြည့်လိုက်တော့မှဟာဒီလူနာကနေရောင်မှမဟုတ်တာအစိမ်းအောင်ဖြစ်သွားတာလဲဖြစ်ရင်ဖြစ်နိုင်တာပဲ။ဒါမှမဟုတ်အဝိုင်းအောင်ဖြစ်သွားတာလဲဖြစ်နိုင်တယ်နော်။ဒါဒီအမြင်နဲ့ပြောင်းလဲနေတာဖြစ်တော့ဘယ်သူမှအပြစ်တင်စရာမရှိပါဘူး။အဲ့လိုမျိုး triassic လောက်လာပြီးတော့လုံလုံစိတ်ချတဲ့နေရာပေါ့နော် casualty clearing post ကိုရောက်တဲ့အချိန်မှာတော့ဆရာမင်းတွေလူနာပြုတွေကသူတို့မှန်သူတို့ဆက်ပြီးတော့ကုသမှုတွေဆက်ပေးမယ်
။ဟုတ်ကဲ့ကျေးဇူးများရှင်ပါဆရာ။
ပတ်စင်ဂျမားအီကနာကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ကျော်တော်ရင်းနေညပိုင်းအတွက်နောက်ဆုံးအဆီဇင်တစ်ခုဖြစ်တဲ့ပတ်စင်တိုင်းသတင်းတော့အဆီဇင်ကိုတင်ဆက်ပေးသွားမှာပါဒီအဆီဇင်ကိုတော့ထိုင်းခြေဆိုင်တိုင်းသတင်းတော့တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ FIBA ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်မင်းတပ်မြို့နယ်လွတ်တော်ကိုယ်စားလှယ်အပါဝင်၈ဦးကိုစစ်ကောင်စီကနေပုံမှန်905ကကြီးနဲ့အမှုဖွဲ့ဖမ်းဝရန်ထုတ်ထားပါတယ်။မွန်ပြည်နယ်ရင်းမြို့နယ်မှာတပိတ်စစ်ကြောင်းဖြိုခွင်းခံရပြီးလူငယ်၁၈ဦးဖမ်းဆီးခံရတယ်ဆိုတာနဲ့မွန်ပြည်ညွတ်ရေးပါတီ MUP အနေနဲ့အာဏာသိမ်းစစ်ကောင်စီအဖွဲ့ထဲမှာပါဝင်နေတဲ့အပေါ်ဝေဖန်မှုရှိနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်မင်းတပ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်2ဦးအပါအဝင်လူပုဂ္ဂိုလ်6ဦးကိုစစ်ကောင်စီကနေပုံမှန်905ကကြီးနဲ့အမှုဖွင့်ပြီးဖမ်းဝရမ်းထုတ်ထားတယ်လို့ဒေသခံတွေကပြောပါတယ်ပုံမှန်905နဲ့အမှုဖွင့်ခံထားရသူတွေကတော့မင်းတပ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးနေလင်းအောင်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဟုံနိုင်တက်တော်ဦးစီးဌာနကတောအုပ်ကြီးဦးလောထန်ဒေါက်တာမေသူအောင်မင်းတပ်အရဖက်ဖွဲ့စည်းကဆလိုက်မန်အောင်နဲ့ကိုထင်းခင်တို့ဖြစ်ပြီး၎င်းတို့ရဲ့တပ်ပုံတွေကိုမင်းတပ်မြို့လူစီကားရနေရာတွေမှာကတ်ထားကြပါတယ်အလားတူမတူပီမြို့နယ်မှာလည်းကျမရဲဝန်ထမ်းဒေါ်ကိုဒေါ်နဲ့ပညာရေးဝန်ထမ်းဦးခိုင်စာတို့ကိုမတ်လ24ရက်နေ့မှာပုံမှန်905ကကြီးနဲ့အမှုဖွင့်ဖမ်းဝရမ်းထုတ်ထားပါတယ်
စစ်အာဏာရှင်ကြဆုံရေးတပိတ်ဆင်နွှဲနေကြတဲ့မွန်ပြည်နယ်ရေးမြို့ပေါ်မှာမလ22ရက်နေ့ကတပိတ်စစ်ကြောင်းဖြိုခွင်းခံရလို့လုံခြုံရေးတပ်ဖွဲ့ဝင်တွေဖမ်းဆီးခေါ်ဆောင်သွားတဲ့လူငယ်18ဦးကိုမြို့နယ်တရားရုံးမှာချုပ်ရဲရမန်ယူလိုက်ပြီးကြံမျိုးခံကိုချက်ချင်းပို့ဆောင်လိုက်ပါတယ်ဖမ်းဆီးခံရတဲ့ဇန္နပြလူငယ်မိန်းကလေး10ဦးနဲ့ယောက်ျားလေး9ဦးတို့မှာအသက်18နှစ်မပြည့်တာလဲပါဝင်နေတယ်လို့မြို့ခံတွေကပြောပေမဲ့အလုံးကိုတော့ပုံမှန်905ကနဲ့မြို့နယ်တရားရုံးကတရားစွဲဆိုထားပါတယ်လူငယ်တွေဖမ်းခံရတဲ့နေ့ရေးမြွနဲ့တရားရုံးကိုစုယုံကြောက်ရှိလာတဲ့ချိန်မှာတော့မြို့ခံရှိနေသူတယောက်မှလည်းလိုက်ပါကူညီဆောင်ရွက်ပေးတာမရှိဘူးလို့ရေးမြွခံအမျိုးသားလွှတ်တော်မဟောင်းဦးမျိုးဝင်းရဲ့လူမှုကွန်ရက်ဆာမျက်နှာပေါ်မှာရေးသားဖော်ပြခဲ့ပါတယ်။ဒေသခံ300လောက်ပါဝင်တဲ့လူငယ်တွေရဲ့တပိတ်စစ်ကြောင်းကိုမလ22ရက်မနက်10:00ခွဲလောက်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေကတနက်6ချက်ထက်မနည်းပစ်ပေါက်ဖြိုခွင်းခဲ့ပါတယ်။
အနာသိန်းစစ်ကောင်စီကလက်နက်မဲ့ပြည်သူတွေကိုအင်အားအလွန်ကျွံသုံးဖြိုခွင်းနေတာကိုအဆုံးသတ်ဖို့ Federal Democracy စနစ်ကိုအတိမတ်ပြိုလက်ခံပြီးသိမ်းထားတဲ့အာဏာကိုလူထုထံအ мян ဆုံးပြန်လဲဆွတ်လွတ်ဖို့နဲ့စစ်အာဏာရှင်စနစ်ကိုဆန့်ကျင်လို့ဖမ်းဆီးသွားတဲ့လူထုကိုချက်ချင်းပြန်လွတ်ပေးဖို့စတဲ့အချက်၃ချက်ကိုရခိုင်လူမှုအဖွဲ့အစည်း59ဖွဲ့ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။အဲ့ဒီကြေညာချက်ကိုမတ်လ21ရက်နေ့ကရခိုင်အမျိုးသမီးကွန်ရက်ရခိုင်တမျိုးသားလုံးညီညွတ်ရေးကော်မတီဝန်လက်ဒေတာဖွံ့ဖြိုးရေးဖောင်ဒေးရှင်းနဲ့တစဉ်လူမှုဖွံ့ဖြိုးရေးအဖွဲ့အပါအဝင်ရခိုင်လူမှုအဖွဲ့အစည်း59ဖွဲ့ကထုတ်ပြန်တောင်းဆိုလိုက်ကြပါအခုလိုကြေညာချက်ထုတ်ပြန်ရတာကတော့စစ်အာဏာသိမ်းမှုကိုဆန္ဒပြတဲ့အပေါ်ဖိနှိပ်မှုတွေများလာတဲ့အတွက်လူသားများအပေါ်ရာဇဝတ်မှုကျူးလွန်နေတာကိုပြောဖို့အချိန်တန်တဲ့အတွက်အခုလိုတောင်းဆိုရတာဖြစ်တယ်လို့အမည်မဖော်လိုတဲ့အရက်ဖက်အဖွဲ့ခေါင်းဆောင်တဦးကပြောပါတယ်အလားတူရခိုင်ကျောင်းသားအဖွဲ့အစည်း17ဖွဲ့ကလည်းအာဏာရှင်ပြုတ်ကျရေးဆန္ဒပြနေသူတွေနဲ့တရားတဲ့ရှိနေတယ်လို့မတ်လ23ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်
တချင်ပြည်နယ်ဗမော်မြို့နယ်ဖားကားမြို့နယ်ထဲမှာစစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားသူ9ဦးကိုအာဏာသိမ်းကောင်စီရဲ့စစ်တပ်နဲ့ရဲတွေကမလ24ရက်နေ့မှာဖမ်းဆီးသွားခဲ့ပါတယ်။မလ24ရက်နေ့ညနေချိန်မှာဖားကားမြို့လုံငင်းကြီးရွာငင်းချမ်းတာယာကြီးရွာက NLD ပါတီဝင်2ဦးဖြစ်တဲ့ကိုကျော်မျိုးဦးခေါ်ကိုမျိုးနဲ့ဦးမောင်သေးတို့ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်အယောက်50လောက်ကနေဖားကားပြူဟာကုန်းကိုဖမ်းဆီးသွားတယ်လို့ဖမ်းဆီးခံရသူကိုမျိုးရဲ့ဇနီးဖြစ်သူတော်ခင်စန်းသိန်းကပြောပါတယ်။ပမော်မြို့မှာလည်းမလ24ရက်နေ့မနက်ပိုင်းမှာမင်းအောင်လှိုင်အတူပါဖိတ်စာဝေတဲ့နေပညာတက်ကလေးကျောင်းသား3ဦးမောင်ဆိုင်လင်းထက်ကျော်မောင်သိန်းငွေနဲ့မောင်နှံကြာတော်တို့ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကရိုက်နှိုက်ဖမ်းဆီးခေါ်ဆောင်သွားတယ်လို့မြင့်မြင့်ဒေသခံတို့ကပြောပါရယ်
ရှမ်းပြည်မြောက်ပိုင်းမှာရှမ်းလက်နက်ကင်တပ်နှစ်တပ်စစ်တဲ့ RCSS နဲ့SSPP ကနေမြေစုံမွေးအပ်တိုင်မှုကြောင့်တိုက်ပွဲတွေဖြစ်ပွားနေပြီးကျင်းလက်လူထုရာနဲ့ဂျီနီယာကနေစွန့်ခွာနေရပါတယ်မတ်လ29ရက်နေ့ကနှစ်ဖက်ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်တီဘောမြို့နယ်နမခေါ်ကျွာအုပ်စုဝင်နမခေါ်ရွာမကနေအိမ်နှလုံးလက်နက်ကြီးကြီးချိန်မှန်ပျက်စီးခဲ့ပါတယ် အဲ့ဒီအုပ်စုဝင်ကဒေသခံရွာသားတရာကျော်ဟာတီဘောမြို့အတွင်းဖက်ပြေးတိတ်ဆောင်နေကြရပါတယ်။ဒါအပြင်ရှမ်းပြည်မြောက်ပိုင်းကြောင်မဲခရိုင်အတွင်းဖြစ်တဲ့တီဘောမြို့နယ်ကြောင်မဲမြို့နယ်နမ့်တူမြို့နယ်တွင်မှလည်းRCSS နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြားဒီတပတ်အတွင်းတိုက်ပွဲဆက်တိုက်ဖြစ်ပွားလာနေပါတယ်။တိုက်ပွဲကြောင့်23ရက်နေ့ကလည်းကြောင်မဲမြို့နယ်တော့ဆောင်ရွာသားတဦးသေဆု အခုတင်လာတဲ့ဥစလက်တင်ဆက်ပြီးသွားမှာပါမွန်ညညရေးပါတီ MUP အနေနဲ့အာနာသိန်းစစ်ကောင်စီအဖွဲ့ထဲမှာပါဝင်နေတဲ့အပေါ်မွန်အတိုင်းဝိုင်းမှာဝေဖန်မှုတွေရှိနေသလိုနိုင်ငံရေးပြဿနာကိုဖြေရှင်းနိုင်ဖို့ညှိနှိုင်းရေးလမ်းကိုတွန်းနေရဲဆိုပြီးတုံ့သက်သူတွေလည်းရှိနေပါတယ်မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်မွန်ညညရေးပါတီ MUP ကနေနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီနဲ့ပူးပေါင်းလှုပ်ဆောင်ချက်အပေါ်မော်မျိုးသားညညရေးအစည်းအပြေသလိုဖြစ်နေတယ်လို့ ဝေဖန်မှုတွေမြင့်တက်လာပြီးစစ်အနာရှင်ကိုဆက်လက်ဆက်ကျင်တိုက်ပွဲဝင်သွားဖို့မွန်လူငယ်အချို့စုစည်းပြီးအခုမလဆာမိုင်းမှာပဲမွန်မျိုးသားကွန်ရက်တစ်ခုဖွဲ့စည်းလိုက်ပါတယ်ဒီလိုမွန်မျိုးသားကွန်ရက်ဖွဲ့စည်းလိုက်တာဟာနိုင်ငံရေးပါတီအပြိုင်ဖွဲ့စည်းတာမဟုတ်ဘူးလို့ MNN Network ပြောခွင့်ရမင်းစရာဦးကခုလိုပြောပါတယ်အမ်ယူပီကိုတိုက်ခိုက်ဖို့အမ်မန်ကပေါ်လာတာလည်းမဟုတ်ဘူးအမ်ယူပီဒီလိုရွေးချယ်သွားတဲ့အတွက်တဘာဝတဘာဝမတူတဲ့ ထိုင်ငံရေးမှာတော့အယူဆမတူကွဲပြားတဲ့အစုဖွဲ့တွေကအပြစ်မှာကျန်နေတယ်ဒီအပြစ်မှာကျန်နေတဲ့အစုဖွဲ့တွေကနက်ဝတ်ချိတ်ပြီးတော့စုစည်းလို့လိုရတယ်ဒါမှတခြားတိုင်းသားတွေနဲ့သုံးဖို့တခြားရည်ရွယ်ချက်တူတဲ့အဖွဲ့စည်းတွေနဲ့ယုံယုံကြည်ကြည်တစ်ဖက်နဲ့တစ်ဖက်ဆက်ဆံပြီးအလုပ်လုပ်လို့ရတယ်တရားစုတစ်ခုလိုတယ်အင်းတရားစုတစ်ခုကိုဖွဲ့စည်းတာပဲဖြစ်တယ်
ออสเตรเลียနိုင်ငံသားခံယူထားတဲ့ဆစ်ဆစ်ရှင်မျိုးဆက်မွန်ကြောင်းသားဟောင်းနိုင်ဝင်နိုင်ကတော့သူတို့အနေနဲ့အာနာသိန်းဆစ်ကောင်စီမှာ MUP ပါဝင်နေတာကိုလက်ခံလို့ဘယ်လိုမှမဖြစ်နိုင်ပါဘူးအမျိုးသားအကျိုးစီးပွားတပြည်သူအကျိုးစီးပွားကိုဖြစ်မယ်ဆိုလို့ရှိရင်ကျွန်တော်ပေါင်းသိရင်လည်းပေါင်းရမယ်ဆိုတဲ့တချို့အမြင်တွေလည်းရှိကြတာပေါ့နော်နာဆာကမှာ MUP ကနေငံကနိုင်ငံရေးတိုက်ပံပါရာရနဲ့ပါရဂူဘွဲရရှိခဲ့တယ်ဒေါက်တာနိုင်ပညာမွန်ရဲ့တုံ့လက်ချက်ကတော့ဒီသူတို့ရဲ့တိချက်ကိုကြည့်ပြီးတော့ဒါကဒီကျွန်တော်တို့မွန်လူမျိုးတွေအားလုံးကဒီစစ်ကောင်စီဘက်ကိုယက်ပြီးနေသလားဆိုတဲ့အဲ့ဒါလည်းမဟုတ်ပါဘူးနော်ကျွန်တော်တို့သိကြလောက်ကတော့သူတို့ရဲ့နိုင်ငံရေးလမ်းကြောင်းပေါ့နော်ခုလက်ရှိပြဿနာကိုနိုင်ငံရေးပြဿနာလို့သူတို့မြင်တယ် ဒီနိုင်ငံရဲ့ပြဿနာကိုနိုင်ငံရဲ့ဖြေရှာဖို့ကဒီနှိမ့်ဆွေးနှွေးတဲ့လမ်းကြောင်းပေါ့နော်ဒီထိုက်တိုက်ရင်ဆိုင်တဲ့လမ်းကြောင်းကိုသူတို့မလိုလားဘူးဒါနှိမ့်ဆွေးနှွေးတဲ့လမ်းကြောင်းကိုသူတို့ရွေးလိုက်တာပါဒီစစ်တပ်နဲ့ပေါင်းပြီးတော့နှိမ့်ဆွေးနှွေးတဲ့လမ်းကြောင်းကိုဒီလမ်းကြောင်းတစ်တော့မဟုတ်ပါဘူးအရင်ကလည်း NLD ဆိုရကလည်းဒီလမ်းကြောင်းကိုတွားခဲ့တာပဲနောက်ဆက်ကနိုင်ငံတော်စစ်ကောင်စီအဖွဲ့ဝင်ဖြစ်မွန်ညင်ညွတ်ရေးပါတီဗဟိုလုံးမှုဆောင်ဒေါက်တာပညာအောင်မွန်နဲ့
ဆက်ပြီးတော့ဒုက္ခသည်3300ကျော်ခိုးလုံနေတဲ့မြောက်ဦးမြို့နယ်တိမ်ညိုဒုက္ခသည်စခန်းမှာမတသေးမီကမီးလောင်ကျွမ်းမှုဖြစ်ပွားခဲ့တဲ့အတွက်နေအိမ်600ကျော်မီးတဲပါသွားပြီးလူပေါင်း2000ကျော်လည်းအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။အာနာပိုင်တွေဘက်ကတော့သူတို့ကိုနေရပြန်ဖို့ပြောဆိုနေပေမဲ့ပျံသေးနိုင်တဲ့အခြေအနေမှာရှိနေတာပါဒီအခြေအနေကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်ရှင်
မြောက်ဦးမြို့နယ်တင်ညိုစိုက်ပဲဒုက္ခသည်စခန်းမိတ်လောက်တော့တဲ့အတွက်ဆုံးချောင်းခဲ့ရတဲ့အခြေအနေနဲ့ပတ်သက်ပြီးစခန်းပြန်ကြရဲကော်မတီဝန်တို့ကခုလိုပြောပါတယ်ဒီစီပြောတော့အကုန်လုံးပါတော့တာပဲဒါတော့အလုံးအကုန်လုံးကိုတို့ကျွန်တော်ဦးပြစီရင်ကတော့ဒီလိုမိတ်လာမှုအဲ့လိုရှိကမှနောက်တော့ကျွန်တော်ဦးပြတော့မရှိဘူးအင်းကရှောက်ရာရှောက်စီနဲ့ပုံခေါ်ပါတော့လာပြီးတော့တိုင်ရအသေးစားတွေရတဲ
ြီးမိမိသံဒုက္ခသည်2000ကျော်ကိုအခုအခါ တင်ညိုဘုံတော်ကြီးကျောက်အပါဝန်သာသနိကအဆောက်အဦလေးခုမှာယာယီနေရာချပေးထားပါတယ်။လာရှိတဲ့အချိန်မှာဒုက္ခတွေတွေဟာပုဂ္ဂလိကလူရှင်တွေရဲ့အကူအညီနဲ့ရည်တည်နေပြီးအာဏာပိုင်တွေဖက်ကတော့အင်ပြန်ခိုက်နေပေမဲ့နေအင်ပြန်ဖို့စိုးရိမ်နေရတယ်လို့မိမဖော်လို့သူစခန်းတာဝန်ရှိသူတို့ကခုလိုပြောပါတယ်။
တယ်လို့ဒုက္ခကြီးစခန်းမှာဒုက္ခဒီနေ့ဒီစံနေဒီတွေစံမကြီးခါတယ်ပုဂ္ဂလိကအဆုံးစေတာလာပြီးတော့ပြန်ကြတာသူတို့ရဖက်ကဒုက္ခဘာမှမပြောသေးဘူးသူတို့ကဒုက္ခနေရင်ကိုပြန်ဖို့ဆိုတဲ့အတိုင်းပဲဒီကဘာဖြစ်ကြနေကြတယ်ဒီနေ့ကိုပြန်နေဆိုရင်လည်းသူတို့ကြောက်ရမယ်ရဲ့နေထိုင်တဲ့အိမ်နေတာတွေလို့အတူနေသူတို့နေထိုင်တဲ့အိမ်ကမိန်းလောင်နေတယ်ဖြစ်တော့လေလက်ကလေးဆိုရင်မိန်းလ
အခုမိတ်လောက်သောတဲ့တညိုဒုက္ခသည်စခန်းမှာ2,189ခုနှစ်အေဘီလကစပြီးပေါက်ပွန်ကွန်လာကနဲ့ဘူရောမညိုစားတဲ့ကြေးရွာပေါက်10သုံးရွာကအင်ထောက်စုပေါက်600ခန့်စီ90နဲ့လူပေါက်3000နီးပါစိုက်ပေဒုက္ခသည်တွေဖြစ်ခိုးလုံးနေကြတာဖြစ်ပါတယ်ရခိုင်ပြည်နယ်မှာအစိုးရတပ်နဲ့အေတပ်ဖွဲ့တို့အကြား၂နိုင်နီးပါးကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်လူပေါက်20နီးပါနေရက်ဆင့်ခွာခဲ့ရပြီးအခု
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြားရမှာပါရှင်
ချင်းပြည်နယ်မင်းတပ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်2ဦးနဲ့လူပုဂ္ဂိုလ်6ဦးကိုစစ်ကောင်စီကနေပုံမှန်905ကကြီးနဲ့အမှုဖွင့်ဖမ်းဝရမ်းထုတ်ထားပါတယ်။မွန်ပြည်နယ်ရေးမြို့ပေါ်မှာတပိတ်စစ်ကြောင်းဖြိုခွင်းခံရပြီးလူငယ်18ဦးကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်
။တရက်စီတွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တင်ပြတဲ့တင်လာပဲဖြစ်ပါတယ်။နောက်တင်ပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ
တော်ရရှိနေခုနားဆင်ကြရတာကတော့ပတ်စင်တိုင်းသတင်းတော်အစီအစဉ်ဖြစ်ပါတယ်။ VOE ကနေကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတခါတော့နောက်ဆုံးရသတင်းချင်းချုပ်ကိုကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဒီမနက်ကအနံ့မြို့တွေမှာမနေ့ဗုဒ္ဓဟူးနေ့ကအသံတိတ်သပိတ်ဆင်နွှဲခဲ့ကြပေမဲ့ဒီကနေ့မှာတော့နမ်မဘော်ချီတက်ဆန္ဒပြတာတွေပြန်ပြီးတော့လုပ်ခဲ့ကြပါတယ်။ရန်ကုန်မုံရွာမန္တလေးမိထီလာပခုတ်ကူပဲခူးတဝဲပြည်ဦးလွင်ကသာစားတဲ့မြို့တွေမှာလူထောင်ချီပါဝင်တဲ့သပိတ်တွေအာယုံသပိတ်တွေအပြင်ဆိုင်ကယ်သပိတ်တွေလည်းလုခဲ့ကြပါတယ်။တောင်ကြီးကဆန္ဒပြပွဲမှာတော့စစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွင်းလို့အမျိုးသား2ဦးတနက်တန်ရာနဲ့တည်ဆုံခဲ့ပါတယ်။မွန်းကြီးမြို့နယ်မှာလည်းတဦးတည်ဆုံခဲ့တယ်လို့မျက်မြင်တွေကပြောပါတယ်။ဖမ်းဘက်မှာတော့မနက်ပိုင်းမှာဆန္ဒပြနေသူတွေကိုရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွင်းလို့၃ဦးထပ်မနေထိုင်ရာရခဲ့တယ်လို့မြန်မြန်လေးက VOE ကိုပြောပါရယ်မော်လမြိုင်မှာတော့လူ20ကျော်ဖမ်းဆီးခံခဲ့ရပါတယ်ဒါပြင်သကိုင်းတိုင်းခင်ဦးမြို့မှာလည်း3ဦးတနက်တန်ရာရခဲ့ပြီးတော့10ဦးထက်မနည်းဖမ်းဆီးခံခဲ့ရပါတယ်ရန်ကုန်မှာတော့ဆန္ဒပြတဲ့သူတွေကိုစစ်တပ်နဲ့ရဲကဖြိုခွင်းလို့တန်ငန်းကျော်မှာတန်ငန်းကျော်သူ့အနာမှာ3ဦးထက်မနည်းတန်ရာရရှိထားပြီးတော့10ဦးထက်မနည်းဖမ်းဆီးခံရတယ်လို့လည်းဒေသခံတွေကပြောပါရယ်ရန်ကုန်မြို့ရဲမြို့နယ်အတော်များများမှာလမ်းမထွက်ချီတက်ဆန္ဒပြရတဲ့လမ်းလျှောက်သပိတ်တွေအပြင်လူမဲသပိတ်အစင်အာဏာရှင်စန့်ကျင်ကြောင်းစာသားတွေချိတ်ဆွဲထားတဲ့ဘိုးပြမှုပေါင်းသပိတ်တွေနဲ့ပုံစံမျိုးစုံနဲ့ဆင်နွှဲခဲ့ကြတာဖြစ်ပါတယ်။မြန်မာစစ်တပ်ထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းကြီးနှစ်ခုကိုအမေရိကန်အစိုးရကအရေးယူတန်းခတ်ပိတ်ဆို့လိုက်ပါတယ်။မြန်မာစီးပွားရေးဥပိုင်လီမိတက် MEHL နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်း MEC တို့ရဲ့လုပ်ငန်းကဏ္ဍတော်တော်များများကိုစစ်တပ်ကထိန်းချုပ်ထားပြီးတော့စီးပွားရေးအကျိုးအမြတ်အထူးခွင့်ရေးတွေခံစားနေတယ်လို့ဒဏ်ခတ်လိုက်တဲ့ဒီအမေရိကန်မလာယီဝန်ကြီးဌာနရဲ့နိုင်ငံခြားပိုင်ဆိုင်မှုထိန်းချုပ်ရေးယူကထုတ်ပြန်ပါတယ်။ကုန်သွယ်ရေးသဘာဝအရင်းမြစ်တူးဖော်ရေးအဖြစ်အပျက်မကစစ်လိမ့်နဲ့လူသုံးကုန်ပစ္စည်းတို့နဲ့ဆိုင်တဲ့စီးပွားရေးလုပ်ငန်းတွေမှာစစ်တပ်ရဲ့လုပ်ငန်းကြီးတွေကလက်ဝကြီးအုပ်ထားတယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်မြန်မာပြည်သူတွေရဲ့ဒေနဲ့အမေရိကန်အစိုးရကရက်တီတဲ့ရက်တီနေပြီးတော့ဒီမိုကရေစီနီးကျရွေးကောက်ထားတဲ့အရသာအစိုးရအာဏာပြန်အပ်ပါလို့အမေရိကန်မနာရေးဝန်ကြီးဌာနရဲ့နိုင်ငံခြားပိုင်ဆိုင်မှုထိန်းချုပ်ရေးဌာနညွှန်ကြားရေးမှူးကပြောပါတယ်မြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေကိုပြစ်ထင်ထားတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလူခွင့်ကောင်စီကမနေ့ကချမှတ်လိုက်ပါတယ်သတင်းချင်းချုပ်ကိုကျွန်တော်ရနိုင်ချင်းညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကမဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Patrick Deal ဖြစ်ပါတယ်။ PO American အတန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နိုင်ကနေ10နိုင်အထိလိုင်းနိုမီတာ1925 32လိုင်းလမ်းမီတာ190လောက်ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် PO ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်ဒီအားလုံးဘေးကင်းလုံခြုံပြီးတော့အိပ်ပျော်နိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါThis program has come to you from